Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါစေ။ VOA American တန်ရက်2015ခုနှစ်ဇွန်လ17ရက်ကြာသပတေးနေ့ည9:00နာရီကနေ 10:00 နာရီထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းကဒီညနားဆင်ရမယ့်တင်းနေတယ်မှာတော့တရုတ်နိုင်ငံမှာရောက်နေတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဝန်ဆန်းစုကြည်ဟာဒီနေ့တရုတ်သမ္မတရှီချင်းပင်နဲ့တွေ့ဆုံပါတယ်။အဲဒီသွေးကြော်လေးကိုနင်းနေတဲ့အီရန်နိုင်ငံကိုအမေရိကန်ကအကူအညီပေးနေတဲ့စီစဉ်တွေကိုနောက်ထပ်တိုးမြှင့်ဖို့လည်းရည်ရွယ်နေကြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူညီညာပေးမှာပါ။
အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်ကြားမှာအခြေစိုက်ပြီးတော့တိုက်ခိုက်နေတဲ့နာဂသဘုံတွေကိုနှိမ်နင်းဖို့မြန်မာပိုင်နယ်ထဲအိန္ဒိယတပ်ဖွဲ့တွေဝင်ရောက်ခဲ့ကြတယ်ဆိုတာဟာနှစ်နိုင်ငံသဘောတူညီချက်အရဖြစ်ပါသလားဆိုတာနဲ့အတူတရုတ်နိုင်ငံကို9ရက်ကြာတွားရောက်နေတဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်ကနှစ်နိုင်ငံအတွက်ထူးခြားတဲ့သက်ရောက်မှုရှိနိုင်ပါသလ
ားကျွန်တော်အမြင်ကတော့အိန္ဒိယကဤပြည်ပါတီအမြင်နဲ့ဘဝရေးမှာအစီအကုံကောင်းကျောင်းဆက်တခုလို့ပြောချင်ပါတယ
်ဗမာပြည်ကွန်မြူနစ်ပါတီရဲ့ဖို့တန်ကြောင်ပြောပြချက်ဖြစ်ပါတယ်တိုင်းသာလက်နက်ကိုင်အဖွဲ့ NCCT နဲ့မြမငင်းချမ်းရေးစင်တာတာဝန်ရှိသူတွေတွေ့ဆုံပွဲအပြင်တနင်္လာနေ့တိုင်းအတွင်းမြိတ်မြို့ကလေးစေယုံမှာသွေးလွန်တုတ်ကွေးကြောင်ရာနဲ့ချီတဲ့ကလေးတွေစေကူတာမှုခံယူရတဲ့အခြေအနေတွေကိုလည်းပြောပြပေးဖို့ရှိပါတယ်ဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်
ကျွန်မတို့ချင်းတရုတ်နိုင်ငံခီးစဉ်ဖြစ်ပေချင်းမြို့တော်မှာရောက်နေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်သမ္မတရှီချင်းပင်နဲ့တွေ့ဆုံပါတယ်။ပေချင်းမြို့တော်ကပြည်သူ့ခမ်းမဆောင်မှာတွေ့ဆုံချိန်မှာတော့ပြည်တွင်းမှာအပြောင်းလဲတွေရှိနေပေမဲ့65နှစ်ကျော်နိုင်ငံဆက်ဆံရေးကိုပုံမခံမြင်အောင်ဆက်လက်ကြိုးပမ်းသွားဖို့တနင်္လာနေ့ချထားတဲ့အကြောင်းတရုတ်သမ္မတကိုကူကားပြီးအစိုးရပိုင်းတရုတ်ဗဟိုသတင်းစင် CCTV ကဖော်ပြခဲ့တာပါ။တရုတ်ကွန်မြူနစ်ပါတီနဲ့ NLD ပါတီကြားဆက်ဆံရေးကလည်းပုံမူကြီးထွားလာနေပြီးဒေါက်ဆန်းစုကြည်ရဲ့ခီးစဉ်ကနေနှစ်နိုင်ငံကြားနားလည်မှုတွေပုံမူခံမြင်အောင်အထောက်အကူဖြစ်စေလိမ့်မယ်လို့မျှော်လင့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကတော့အိန္ဒိယတရုတ်နိုင်ငံနဲ့နှစ်နိုင်ငံပါတီချင်းကြားမှာသာမကလူလူကြားမှာပါရင်းနှီးထိတွေ့မှုတွေပုံမူရရှိစေဖို့မျှော်လင့်ထားတယ်လို့ပြောဆိုခဲ့တာပါ။တနင်္ဂနွေနေ့တိတရုတ်နိုင်ငံခီးစဉ်အတွင်းမှာတော့ဒေါက်အောင်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လီကက်ချင်းအနာရကွန်မြူနစ်ပါတီတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ပေချင်းမြို့တော်မှာတရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနောက်မှာလဲဒေါက်အောင်ဆန်းစုကြည်ဟာစီဝါရေးချက်ချရှန်ဟိုင်းမြို့နဲ့မချန်လေးရဲ့နှောင်းကမြန်မာနိုင်ငံပက်ချန်းကနက်နက်ကင်ပရိပကတ်တွေကြားနေဆက်ဖြတ်ကျော်ချောက်ခဲ့တဲ့ဘုံတွေကြောင့်တရုတ်နိုင်ငံသားတွေထိခိုက်ဒေဆုံးခဲ့ရတဲ့ယူနန်ပြည်နယ်ကိုလည်းတွားရောက်မှာဖြစ်တဲ့အကြောင်းကွန်မြူနစ်ပါတီနဲ့နှိစက်တဲ့ပေချင်းလူငယ်နေစဉ်သတင်းစာကဖော်ပြထားပါတယ်။
တရုတ်နိုင်ငံလုံခြုံရေးဆိုင်ရာအကြီးအကဲဟောင်းဇောင်ယုံကန်ကိုအောက်ဂရီလိုက်စားမှုနဲ့ထောင်ဒဏ်တသက်တကြံပြစ်ဒဏ်ချလိုက်ပါတယ်။ဒါဟာတရုတ်ကွန်မြူနစ်ပါတီရဲ့အောက်ဂရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ဆောင်မှုတွေထဲမှာအာဏာရှိဆုံးအရာရှိကြီးတူကိုအရေးယူလိုက်တာလို့ကျေးအစိုးရရှင်ဝါသတင်းမှာဖော်ပြထားပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ဇောင်ကသူ့မှာအဖြစ်ရှိကြောင်းဝန်ခံပြီးအယူခံဝင်မှာလည်းမဟုတ်ကြောင်းဒီနေ့ထုတ်ရှင်ဝါသတင်းမှာဖော်ပြထားပါတယ်။သူ့ရဲ့အမှုကိုတရုတ်နိုင်ငံမြောက်ပိုင်းပျံချန်းမြို့မှာလျှို့ဝှက်တကပိတ်ဆစ်ဆီးခဲ့တာပါ။သူကိုအာဏာအလွဲသုံးစားလုပ်မှုနိုင်ငံလျှို့ဝှက်ချက်ပေါက်ကြားစေမှုလက်ယူမှုတွေနဲ့ပြီးခဲ့တဲ့လထဲမှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့ကြက်တပရင်းနေ့အခုလိုသတင်းမှမကြေညာခင်အထိသူ့မှုကိုဘယ်နေရာမှာဘယ်နေ့ဆစ်ဆင်မယ်ဆိုတာကိုတော့ဘယ်သူမှမသိကြပါဘူး။ကျန်ကျန်မြူနစ်စပယ်တရားရုံးအမှတ်1ကနေသူ့ကိုတသက်တာနိုင်ငံရေးလှုပ်ခွင်ပိတ်လိုက်တဲ့အပြင်သူ့ရဲ့ပိုင်ဆိုင်မှုတွေကိုပါထိန်းချုပ်လိုက်တယ်လို့ရှင်ဝါသတင်းမှာဖြစ်စဉ်အချင်းကိုအင်္ဂလိပ်ဘာသာနဲ့ဖော်ပြထားပါတယ်။ဇောက်ကိုအခုလိုပြစ်ပေးလိုက်တာဟာနှစ်ပေါင်း30ကျော်ကာလအတွင်းကွန်မြူနစ်ပါတီကထိတ်တန့်ရာထူးရထားတဲ့တရုတ်အရာရှိသူကိုအရေးယူခဲ့တာဖြစ်ပါတယ်။တစ်ချိန်ကတရုတ်အမျိုးသားရေနံကော်ပိုရေးရှင်းရဲ့အကြီးတန်းတာဝန်ထမ်းဆောင်ရင်ဩစာတစ်ဖြည်းဖြည်းနဲ့ကြီးလာတာနဲ့အမျှကျယ်ဝလာတဲ့ဇောက်ဟာတရုတ်နိုင်ငံမှာအာဏာအရှိဆုံးပေါ်လစ်ဘျူရိုရဲ့အဖွဲ့ဝင်တစ်ဦးဖြစ်လာခဲ့တာပါ။
မြန်မာနိုင်ငံရဲ့ပထမဆုံးဇီဝဝန်းကျင်ထိန်းသိမ်းဆက်လျှောက်ရေးဒေသတစ်ခုဖြစ်ရှမ်းပြည်တောင်ပိုင်းမှာရှိတဲ့အင်းလေးကံကိုကုလသမဂ္ဂကအတိအမှတ်ပြုလက်ခံလိုက်ပါတယ်။အပင်နဲ့ဒိဋ္ဌိစံပြီးအဝင်ဇီဝမျိုးကွဲပေါင်းအမြောက်များရှိရာထိန်းသိမ်းဆက်လျှောက်ရမယ့်ဒေသဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကြေညာလိုက်တာပါ။အင်းလေးကံမှာငှက်မျိုးစိတ်290နီးပါးရေချိုငါးလိမ့်နဲ့ပြန်တွေပါဝင်ကုန်းနေရင်းနေတရဝ43မျိုးနေထိုင်ကျဆားနေတယ်လို့တစ်ခွက်နဲ့ဆေးဘက်ဝင်အဖြစ်ရှင်သန်ပေါက်ရောက်နေတဲ့ဒေသတစ်ခုဖြစ်နေတဲ့ UNESCO ရဲ့ကြေညာချက်ကဖော်ပြခဲ့တာပါ။ ရှမ်းပြည်နယ်ညောင်ရွှေမြို့နယ်မှာရှိတဲ့အင်းလေးကံကိုဇီဝဝန်းကျင်ထိန်းသိမ်းဆက်ချောက်ရေးဒေသအဖြစ်အတိအမှတ်ပြုလက်ခံမှုမြန်မာနိုင်ငံကပြီးခဲ့တဲ့နှစ်ထဲမှာပဲအစွန်ပြုတင်သွင်းထားတာဖြစ်ပါတယ်။ပြည်ထောင်ငံပါရီမြို့ယူနက်စကိုရုံးချုပ်မှာဒီသတင်းပတ်တဲ့ချင်းပါနေတဲ့ညီလာခံအတွင်းဇီဝဝန်းကျင်ထိန်းသိမ်းဆက်ချောက်ရေးဒေသတွေဖြစ်နောက်ထပ်နေရာ20ကိုအတိအမှတ်ပြုလက်ခံလိုက်တဲ့အတွက်လည်းအခုဆိုရင်ကမ္ဘာတဝန်းမှာဇီဝမျိုးကွဲတွေကျွေဝါရထိန်းသိမ်းဆက်ချောက်ရမယ့်ဒေသပေါင်း650ကျော်ထိရှိတော့ပါပြီ။ချီတပင်းနဲ့လေလော်တာမျိုးလိုထူးထူးခြားခြားနေထိုင်ရတဲ့မြန်မာနိုင်ငံကအင်းလေးကံဟာကမ္ဘာလဲခီးသွားတွေစိတ်ဝင်စားကြတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမကြသေးခင်နှစ်တွေကဆက်လို့အင်းလေးကံထဲမှာရေနှဲပါလာတဲ့အခြေအနေတွေနဲ့ရင်ဆိုင်လာနေရပြီးကျွမ်းကျင်သူတွေကတော့ရာသီဥတုဖောက်ပြန်မှုတွေနဲ့တစ်တောပြုံးတိမှုတွေရဲ့ရလဒ်ကြောင့်ဖြစ်လာမဲ့နောက်အကျိုးဆက်တွေကိုကြိုတင်ဟန်တားကြဖို့လည်းသတိပေးထားပါတယ်။
အရှိလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ယောဂါကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးရသူ10ဦးရှိသွားပြီဖြစ်ပါတယ်။မတ်စကူးဆက်မြန်ယောဂါကနောက်ထပ်လူ14ဦးကိုကူးဆက်ခဲ့တယ်လို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပြောကြားလိုက်ပါတယ်။ယောဂါပြန့်နှံ့မှုဖြစ်လာမှာကိုစိုးရင်လာတာကြောင့်တောင်ကိုရီးယားရဲ့စီးပွားရေးမှာထိခိုက်မှုတွေရှိလာတာပါ။ယောဂါကူးဆက်မှာစိုးရင်ကြတဲ့အတွက်ဈေးဝယ်သူတွေဟာလူစီကားရရက်တွေကိုရှောင်ရှားကြတာမို့တချို့စီးပွားရေးလုပ်ငန်းတွေရဲ့အယောင်အားတိတိတသားကျဆင်းသွားပါတယ်။ဒီလိုစီးပွားရေးလုပ်ငန်းတွေပေါ်မှာထိခိုက်မှုရှိလာတာကိုတုံ့ပြန်တဲ့အနေနဲ့ကိုရီးယားဗဟိုဘဏ်ကဘဏ်တုံးနှုန်းကို 0.325 ရာနှုန်းထိကျသပြင်းနေမှာ short ပေးလိုက်တာကြောင့်အခုဆိုရင် 1.5 ရာနှုန်းလောက်သာရှိပါတော့တယ်။ဒီယောဂါပုံကူးဆက်ခံထားရသူပေါင်း122ဦးရှိနေပြီးသေဆုံးသူက9ဦးရှိနေပါပြီ။ဒီမတ်စ်ယောဂါပုံကူးဆက်ခံထားနိုင်တဲ့လူတွေကိုနီးလန်းတဲ့တမျိုးနဲ့ကင်တွယ်စီမံသွားမယ်လို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကမနေ့ကကြေညာခဲ့ပါတယ်။
UA American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမ်ဘာပြည်နယ်မှာခြေဆက်ပြီးအီရတ်တပ်တွေကိုကူညီဖို့အမေရိကန်တပ်ဖွဲ့ဝင်နောက်ထပ်450ဆေးလဖို့ပြင်ဆင်နေကြမှာပဲ။အီရတ်တပ်ဖွဲ့တွေအတွက်လက်ချင်အကြံပေးနိုင်မယ့်နေရာတစ်ခုဖန်တီးဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်စစ်ပဆိုင်ရာကြီးကပြောဆိုလိုက်ပါတယ်။အီရတ်တပ်တွေကိုကူညီနိုင်မယ့်နောက်ထပ်နည်းလမ်းတစ်ခုဖြစ်စဉ်းစားနေတာဖြစ်တဲ့အကြောင်းတတိယနိုင်ငံမှာအမေရိကန်တပ်မှုတွေနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ပူးတွဲဆေးဦးစီးချုပ်များဥက္ကဋ္ဌမာတင်တမ်စီကဒီကနေ့ပဲပြောဆိုလိုက်တာပါ။ဒီချိန်ထဲမှာပဲ IS Assistant စစ်သွေးကြွတွေကိုနှိမ်နင်းနေတဲ့စစ်စင်ရေးမှာအမေရိကန်ကကူညီနေတဲ့အစီအစဉ်တွေကိုရှေ့လာမဲ့တလခွဲနှစ်လလောက်ကြာရင်နောက်တစ်ဆင့်တွန်းမြင့်သွားဖို့ရည်ရွယ်ထားတဲ့အကြောင်းပင်ဒဂွန်စစ်ဌာနချုပ်ကပြောပါရယ်။ IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့အဓိကမျိုးရင်းနှမျိုးဖြစ်တဲ့ Ramdi နဲ့ Fallujah ကြားကတက္ကသိုလ်မှာအမေရိကန်တပ်ဖွဲ့တွေခြေစပ်ပြီးအီရတ်တပ်ဖွဲ့တွေအကောင်းဆုံးဖြစ်အောင်ဘလို့တက်နေရချထားမလဲထပ်ဖို့ရည်နဲ့ထောက်လိုင်းရေးလုပ်ငန်းတွေမှာတိုးတက်အောင်ဘလို့အကူအညီပေးမလဲဆိုပြီးတော့စဉ်းစားသွားမှာဖြစ်တယ်လို့လည်းပင်ဒဂွန်ပြောဝင်ရသူဘုံမူကြီး Steve Warren ကပြောဆိုသွားခဲ့တာပါစစ်သွေးကြွတွေနဲ့ရင်ဆိုင်တက်ခတ်နေတဲ့အစိုးရထောက်ခံတဲ့လက်နက်ကိုင်တပ်တွေမှာစွန်နီပြည်သူစစ်တွေပူးပေါင်းပါဝင်နိုင်ရေးအစိုးရနဲ့စွန်နီမွတ်စလင်တွေကြားဆက်သွယ်ကူညီသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်အမေရိကန်စစ်တပ်ရဲ့အစီအစဉ်အစ်စ်ကိုတော့မနေ့ကအမေရိကန်သမ္မတအင်ဂျီတော်မှာကကြေညာခဲ့ရမှာသမ္မတဘရက်ကိုဝါမားနဲ့အီရတ်ဝန်ကြီးချုပ်ဟေဒါအယ်အဘာဒီတို့တိုင်ပင်ဆွေးနွေးခဲ့ကြပြီးအီရတ်ဝန်ကြီးချုပ်ကနောက်ထပ်အကူအညီတွေရဖို့တောင်းခံထားတဲ့အတိုင်းဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ကြတာပါ
IS Islamic စစ်သွေးကြွအဖွဲ့ရဲ့ကမ္ဘာနှံဖြန့်ချက်လှုပ်ရှားနေတဲ့ရည်မှန်းချက်တွေနဲ့ပတ်သက်ပြီးဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကသတိပေးပြောဆိုလိုက်သလိုဒီလှုပ်ရတွေကိုဟန်တန်းနိုင်ရတဲ့ပုံမူကြိုးပမ်းသွားဖို့လိုအပ်တယ်လို့လည်းပြောကြလိုက်ပါတယ်။အကြမ်းဖက်သမားတွေရဲ့ဝါဒဖြန့်ချင်မှုတွေကိုတံပြန်တားဆီးနိုင်ရတဲ့အစိုးရရဲ့ကြားစုစည်းညီညွတ်တဲ့အစီအစဉ်တက်ပေါ်ထွက်လာဖို့ရည်ရွယ်ပြီးကျင်းပတဲ့ဆစ်ဒနီမြို့ကညီလာခံအဖွဲ့မင်းကမှဩစတြေးလျဝန်ကြီးချုပ်ကဒီကနေ့ပဲပြောဆိုလိုက်တာပါ။ပြည်ပကအကြမ်းဖက်ဖွဲ့စည်းတွေနဲ့တောရပူးပေါင်းကြမယ်ဩစတြေးလျနိုင်ငံသားတွေရဲ့လှုပ်ရဟာနိုင်ငံတော်ပုံကံမှုခစ်ပေါ်ပုံစံတစ်ခုဖြစ်တယ်လို့ရည်ညွှန်းပြောဆိုလိုက်ပြီးဒီလှုပ်ရတွေကိုပုံမတင်းတင်းကြပ်ကြပ်ဟန့်တားနိုင်မယ့်နည်းလမ်းတွေကိုလည်းဩစတြေးလျနိုင်ငံကရှာဖွေနေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းအကြမ်းဖက်ဝါဒကိုထိထိရောက်ရောက်တားဆီးနိုင်တဲ့နည်းလမ်းကတော့ဒီလှုပ်ရဟာဘာမှအထိပယ်မရှိဘူးဆိုတာကိုလူတွေလက်ခံလာအောင်ဆွဲဆောင်ဖို့သာဖြစ်တယ်လို့ဆိုပါတယ်။ဩစတြေးလျနိုင်ငံကနှစ်အကြာညီလာခံကိုနိုင်ငံပေါင်း30လောက်ကအစိုးရတာဝန်ရှိသူတွေအပြင် Facebook, Twitter နဲ့ Google အပါအဝင်ထိပ်တန်းနည်းပညာကုမ္ပဏီကြီးတွေက ကိုယ်စားလှယ်တွေလည်းတက်အောင်နေကြတာပါ။စီးရီးယားနဲ့အီရန်နိုင်ငံတွေမှာအခြေစိုက်လှုပ်ရှားနေကြတဲ့အစ္စလာမ်အစွန်းရောက်တွေနဲ့ပူးပေါင်းလာအောင်ပြည်ပကတိုက်ခိုက်ရေးသမားတွေကိုဆွဲဆောင်ရမှာအင်တာနက်လူမှုကွန်ရက်ရဲ့အခမ်းကဏ္ဍဟာလည်းကြေကြေပြန့်ပြန့်ပါဝင်နေတာဖြစ်ပါတယ်။ IS စစ်သွေးကြော်တွေနဲ့ပူးပေါင်းနေတဲ့ဩစတြေးလျနိုင်ငံသားက100ကျော်လောက်ရှိတယ်လို့ခန့်မှန်းထားပါတယ်။
စီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာအဲခိုင်ရာနဲ့ဆက်နွယ်တဲ့သဘုံတွေရဲ့လက်ချက်နဲ့ဒရူဇဲလူမျိုးစုဝင်20လောက်တည်ဆုံသွားတဲ့အကြောင်းတက်ကြွလှုပ်ရှားသူတွေကပြောပါတယ်။အစိုးရကိုထောက်ခံတယ်ဆိုတဲ့ဆွဆဲချက်နဲ့ကပ်လော်ဇာချေရွာကဒေသခံတယောက်ရဲ့နေအိမ်တစ်လုံးကိုနော်စရာတာဟုဖွဲ့ကစီးနင်းရှာဖွေရာကမနေ့တုန်းကပဲတက်ခတ်မှုတွေဖြစ်ခဲ့တာလို့စစ်တမ်းတင်နေတဲ့စီးရီးယားနိုင်ငံကအခြေအနေတွေကိုစောင့်ကြည့်ခဲ့ခဲ့နေတဲ့ဗြိတိန်ခြေဆိုင်စီးရီးယားရေးစောင့်ကြည့်ခဲ့ခတ်ဖွဲ့ကပြောဆိုခဲ့တာပါ။ခြေတင်စကားများကြရာကလူစွာတဟုဖွဲ့ဝင်တူထံကနေရွာသားတွေကတနက်ကိုလှုပ်ပြီးပြစ်ကတ်ခဲ့ရမှာတော့အ ਨੇ ဆုံးစစ်သွေးကြွတူတည်ဆုံးခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။အစိုးရပိုင်းစာနာသတင်းဌာနကတော့အီတလီပြည်နယ်ကခြေရွာတစ်ခုမှာစစ်သွေးကြွတွေကလူ30ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်သွားခဲ့တဲ့အကြောင်းပြောဆိုထားခဲ့တာပါ။ရှီယာမွတ်စလင်အနေနဲ့ဖြစ်ကြတဲ့ဒရူဇယ်လူမျိုးတွေဟာစီးရီးယားလူဦးရေ300ခန့်နှုန်းလောက်ရှိပါတယ်။
နိုင်ငံရေးပါတီရေချာညွန်ပေါင်းအစုအပြည့်ဖွင့်နိုင်အောင်လုပ်ကြဖို့အတွက်တူရကီသမ္မတရီဆက်ပ်တရက်အာဒိုဝန်ကပန်ကြားလိုက်ပါတယ်။ဒီသတင်းပတ်တဲ့လွှတ်တော်ရွေးကောက်ပွဲရလဒ်တွေထွက်လာခြင်းကဆက်လို့ရုပ်သံမှာပထမဆုံးတွေ့လာတဲ့သမ္မတကအခုလိုပြောကြားခဲ့တာပါ။အခုအနိုင်ရခဲ့တဲ့ပါတီလေးအနေနဲ့ကိုယ်ဆန္ဒကိုရှေ့တန်းမတင်မဲနားလည်မှုအပြည့်နဲ့နိုင်ငံအတွက်လှုပ်ဆောင်ရမှာတွေကိုဆက်လုပ်ဖို့ကြာတာဘရီနဲ့တူရကီရုပ်သံမှာမစ္စတာအာဒိုဝန်ကပြောကြားခဲ့တာဖြစ်ပါတယ်။
ကြာသပတေးတွေနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါ။အခုထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်နဲ့စပါမယ်ရှင်။မြန်မာတိုက်ခိုက်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီအထွေထွေအတွင်းရေးမှူးဖြစ်တဲ့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံပြီးတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးရေရှည်တည်တံ့စေရေးအလေးထားဆွေးနွေးခဲ့ကြပါတယ်။တရုတ်ရဲ့စီးပွားရေးနဲ့မြန်မာနဲ့ဆက်ဆံရေးတို့အပေါ်မှာဒေါက်အောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ကအထောက်အကူဖြစ်မယ်လို့လည်းတရုတ်နိုင်ငံတွင်မျှော်လင့်ချက်တွေရှိနေကြတာပါ။အသေးစိတ်ကိုမတ်သိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။တရုတ်နိုင်ငံကို၅ရက်ကြာခီးစဉ်ရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်နဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီရဲ့ထွေထွေအတွင်းမှုဖြစ်သူတရုတ်သမ္မတရှီချင်းဖိန်တို့ဘေကျင်းမြို့တော်ကပြည်သူ့ခမ်းမကြီးမှာဂျာတာပရင်းနေကင်းမိုင်းမှာတွေ့ဆုံခဲ့ကြပါတယ်။အင်းနီးချင်းနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့မြန်မာတို့တန်တမန်ဆက်ဆံရေးစတင်ထူထောင်ခဲ့တာ65နှစ်တိုင်ခဲ့သည့်အချိန်နှစ်နိုင်ငံကြားရင်းနှီးမှုဟာမပြောင်းလဲပဲပူးပေါင်းဆောင်ရွက်မှုတွေကနေလည်းအကျိုးအမြတ်တွေခံစားခဲ့ကြရပြီးဖြစ်ပြီးနှစ်နိုင်ငံကြားတည်ရှိနေတဲ့ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတို့ကိုဆက်လက်တည်ထောင်သွားစေခြင်းနဲ့အကြောင်းတရုတ်သမ္မတကဒေါက်အောင်ဆန်းစုကြည်ကိုပြောဆိုခဲ့ပါတယ်။မြန်မာပြည်ရင်းအခြေအနေတွေဘလို့ပဲအပြောင်းလဲတွေရှိပါစေတရုတ်နိုင်ငံနဲ့ရင်းနှီးတဲ့ပူးပေါင်းဆောင်ရွက်မှုမျိုးကိုမြန်မာဘက်ကအစဉ်တစိုက်ထိမ့်သိမ်းဆောင်ရွက်သွားမယ်လို့တရုတ်ဘက်ကမျှော်လင့်ယုံကြည်ထားတဲ့အကြောင်းလည်းပြောဆိုပြီးတရုတ်တို့ဘက်ကတော့မြန်မာနိုင်ငံနဲ့ဗျူဟာမြောက်ရေရှည်ဆက်ဆံရေးကိုအမြဲရှိရှုဆောင်ရွက်နေပါတယ်လို့တရုတ်သမ္မတကပြောဆိုခဲ့ပါတယ်တရုတ်ကွန်မြူနတီပါတီနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတို့ကြားမှာလည်းအမြင့်ချင်းဖလှယ်မှုတွေပူးပေါင်းဆောင်ရွက်မှုတွေမြန်မြန်ဆန်ဆန်တိုးတက်လာခဲ့ပြီးအခုဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တရုတ်နိုင်ငံကိုရောက်ရှိလာခဲ့တာကနေလေတရုတ်နိုင်ငံနဲ့တရုတ်ကွန်မြူနတီပါတီတို့အပေါ်ပိုပြီးနက်နက်ရှမ်းချမ်းနားလည်လာပြီးနှစ်နိုင်ငံအကြားပါတီနဲ့အကြားဆက်ဆံရေးပုံမခိုင်မာလာဖို့ကိုလည်းသူ့အနေနဲ့မျှော်လင့်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီဗဟိုကော်မတီရဲ့အထွေထွေအတွင်းရေးမှူးသမ္မတရှီချင်းဖိန်ကပြောဆိုခဲ့ပါတယ်ဒေါက်အောင်ဆန်းစုကြည်ကတော့ပါတီနှစ်ရချားနဲ့နှစ်နိုင်ငံပြည်သူတွေကြားဆက်ဆံရေးပိုပြီးခိုင်မာလာဖို့အတွက်ရှေ့တိုးဆောင်ရွက်နိုင်ဖို့မျှော်လင့်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာန CCTV ကဖော်ပြပါတယ်။ဗုဒ္ဓဟူးနေ့တုန်းကတရုတ်နိုင်ငံကိုရောက်ရှိခဲ့တဲ့ဒေါက်အောင်ဆန်းစုကြည်ဟာဂျာတာပရင်းနေမှာတရုတ်ကွန်မြူနတီပါတီဗဟိုကော်မတီရဲ့ထွေထွေအတွင်းရေးမှူးအဖြစ်တာဝန်ယူထားတဲ့တရုတ်သမ္မတရှီချင်းဖိန်နဲ့တွေ့ဆုံပြီးနောက်ထပ်လည်းပါတီနဲ့နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွန်လီကပြောပါတယ်
။昨天昂山素季女士已经抵达中国访问。全国政协副主席、中联部部长王家瑞。
ဒေါက်အောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနတီပါတီနိုင်ငံတကာဆက်ဆံရေးဌာနရဲ့အကြီးအကဲမစ္စတာဝမ်ကြားရွိနဲ့မနေ့ကတွေ့ဆုံပြီးတရုတ်ကွန်မြူနတီပါတီနဲ့ NLD ပါတီကြားဆက်ဆံရေးပုံမှန်နဲ့ဆိုင်လာစေဖို့နှစ်ဖက်တို့အမြင်တွေကိုဖလှယ်ခဲ့ကြတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပြောဆိုခဲ့တာဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့အခုခီးစဉ်အပေါ်မှာတရုတ်ပြည်သူတွေကြားမှာလည်းမျှော်လင့်ချက်တွေရှိနေတယ်လို့ဗမာပြည်ကွန်မြူနတီပါတီကဖော်တန်ကြောင်းကပြောပါတယ်
။ Okay, ်ပြုတ်ပြည်တွင်းကသတင်းတွေတင်မှာတော့ဒီခရီးကထူးခြားတယ်ပေါ့လေနော်သူတို့ပြုတ်ပြည်ရဲ့ဗမာပြည်ကမှစီးပွားရေးလုပ်ငန်းအပါအဝင်တခြားပြုတ်ပြည်ရဲ့ဗမာပြည်သူတွေနဲ့ဤဆက်အောင်ဆင်းသက်တဲ့ဟာတွေမှာအထောက်အကူဖြစ်နေမယ်လို့သူတို့ကယူဆကြပါတယ
်အခုဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ကမြန်မာပြည်သူတွေအတွက်အကျိုးအမြတ်ရှိမရှိဆိုတာကိုတော့စောင့်ကြည့်ဖို့လိုတယ်လို့ဖိုတန်ချောင်းကရှုမြင်ပါတယ်
။အစ်ကျွန်တော်အမြင်ကတော့တရားကပြည်သူပါတီအမြင်နဲ့ဘဝကြီးတွေမှာအသိရပုံကြီးကောင်းပြုကြဖို့တခုလို့ပြောချင်ပါတယ်။ရှင်းအပြည့်ဓမ္မပြည်သူတွေဓမ္မပြည်ရဲ့ဒီမိုကရေစီရည်ရွယ်ဖို့အတွက်သူကြရတဲ့အောင်ရှိမှာကြရတဲ့အာကျွန်တော်ကျေးဇူးနဲ့ဆက်ရမရှိနိုင်ဘူးခင်ဗျ။
မြန်မာနိုင်ငံတွင်းကတရုတ်တို့ရဲ့ဖွံ့ဖြိုးရေးစီမံကိန်းတချို့ဆိုင်းငံ့ထားရတဲ့အခြေအနေနောက်တရုတ်နယ်စပ်ဒေသတစ်လျှောက်မြန်မာဘက်ခြမ်းမှာစီရီတင်းမာနေချိန်နဲ့ဒီနှစ်နှောင်းပိုင်းမှာကျင်းပမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲနှီးလာချိန်မှာမြန်မာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုတရုတ်ပြည်သူကွန်မြူနတီပါတီကဖိတ်ခေါ်တွေ့ဆုံခဲ့တဲ့အပေါ်ကမ္ဘာတဝန်းမှာအတော်လေးစိတ်ဝင်စားနေကြတာဖြစ်ပါတယ်။မြန်မာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ဒီလ10ရက်နေ့ကနေ14ရက်နေ့အထိ9ရက်ကြာခီးစဉ်အတွင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဥဖြိုးမင်းသိန်းနဲ့ဦးဇေယျတော်တို့လိုက်ပါသွားကြပါတယ်ရှင်။
မတ်တင်ဂီထိုက်ပြောပြပေးခဲ့တာပါရှင်။အခုတခါတော့မြန်မာအိန္ဒိယနယ်စပ်ဒေသအခြေအနေဘက်ကိုအလှည့်ပေးပါဦးမယ်။အိန္ဒိယမြန်မာနယ်စပ်မှာခြေဆိုင်တဲ့ခွဲထွက်ရေးသဘုံတွေပေါ်အိန္ဒိယအစိုးရကအထူးစစ်ဆင်ရေးတရက်ဆင်နွှဲခဲ့ပြီးတဲ့နောက်ရက်ပိုင်းအကြာမှာပဲနယ်စပ်လုံခြုံရေးကိုလည်းအထူးတင်းကျပ်ထားတယ်လို့အိန္ဒိယလုံခြုံရေးအရာရှိတွေကပြောပါတယ်။အကြမ်းဖက်လှုပ်ရှားမှုတွေမပေါ်ပေါက်စေဖို့ကြိုတင်ကာကွယ်တာဖြစ်တယ်လို့ဆိုပါတယ်။ Writer သတင်းတပုတ်ကိုအခြေခံပြီးမက်ကင်ဖြူတွေကပြောပြပေးပါမယ်ရှင်။
အိန္ဒိယပြည်မှာနေဆက်မှာရှိတဲ့ခွဲထွက်ရေးသဘုံတွေကိုအိန္ဒိယအစိုးရကအထူးကွန်မန်ဒိုတပ်ဖွဲ့တွေနဲ့အထူးစစ်ဆေးရေးတရက်ကိုလုတ်ခဲ့ပြီးရပ်ပိုင်းအကြပါပဲအနောက်ဘက်ကပြည်နယ်မှာလည်းလုံခြုံရေးကိုအထူးတစ်ကြပ်ထားတယ်လို့လုံခြုံရေးအရာရှိတွေကပြောပါရယ်ဆီလီဂူရီမြို့ကမီးရထားပူတာရုံနဲ့အနီးတစ်ဝိုက်ဒေသတွေမှာလုံခြုံရေးအရာရှိတွေကလိုင်းလံစောက်ကြတာခီးသွွားတွေကိုပတ်ပုံတွေလက်မှတ်စစ်တာအနက်ခံခွေးတွေနဲ့ခီးဆောင်အိတ်တွေပစ္စည်းတွေကိုစစ်ဆေးတာအပါအဝင်လုံခြုံရေးအတွက်အထူးကြက်မှတ်ဆောင်ရွက်နေတယ်လို့ဒေသဆိုင်ရာလုံခြုံရေးကော်မရှင်အကြီးအကဲအရာရှိ MD Circuit ကပြောပါရယ
်ဟမ်လဂါတာစီကူတီကမမ်လေမေကဘီကွိုင်ကမ်ပရိုမိုင်းလုံခြုံရေးနဲ
့ပတ်သက်လာရင်ကျွန်တော်တို့ဘာကမှအရှုံးမပေးနိုင်ပါဘူးအထူးသဖြင့်ခီးသွွားတွေရဲ့လုံခြုံရေးနဲ့ပတ်သက်လာရင်ဒါကကျွန်တော်တို့အတွက်အရေးကြီးဆုံးကိစ္စပါ
မြေထားဘူတာယုံမှာစောက်ကြည့်ကင်မရာတွေတက်စစ်ပြီးဘူတာယုံအဒီတဝိုက်တန်တရားဖြစ်စရာလှုပ်ရှားမှုတွေကိုစောက်ကြည့်နေကြတာပါသူတို့အနေနဲ့အခုလိုလှုပ်ဆောင်တာဟာအကြက်ဖက်တိုက်ခိုက်နိုင်တယ်ဆိုတဲ့တိတိကျကျသတင်းတစ်ခုရထားလို့မဟုတ်ပဲကြိုတင်ကာကွယ်တဲ့သဘောသာဖြစ်တယ်လို့လည်းဆိုပါရယ်အိန္ဒိယပြည်မှာနေဆက်ကခွဲထွက်ရေးသဘုံတွေအပေါ်အိန္ဒိယအစိုးရကအထူးစစ်ဆေးရေးတရက်ဆွဲထည့်ခဲ့ပြီးတဲ့နောက်လုံခြုံရေးကိုပို့ပြီးတော့တင်းကျပ်ဆောင်ရွက်ဖို့လိုအပ်တာကြောင့်မလို့အခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်း MD Circuit ကပြောပါတယ
် Let's hope for there is no any specific threat but you can't deny
လူချာချာချင်းကြောက်ခံထားရတဲ့အခြေအနေတော့မရှိပါဘူးဒါပေမဲ့နိုင်ငံတကာနေဆက်ဒေသတွေနဲ့ထိစပ်နေတဲ့နေရာမှာအချိန်မီွေးတစ်ခုခုဖြစ်နိုင်ပါတယ်ဒါကြောင့်သတိရှိနေဖို့လိုပါတယ်ဒီအတွက်ကျွန်တော်တို့လုံခြုံရေးကိုအထူးသတိထားစောင့်ကြည့်နေတာဖြစ်ပါတယ
်ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကပဲအိန္ဒိယအထူးကွန်မန်ဒိုတပ်ဖွဲ့တွေဟာအိန္ဒိယမြန်မာနယ်စပ်ကနာဂခွဲထွက်ရေးသဘုံတွေကိုချိန်မုန်းတဲ့အထူးစစ်ဆေးရေးတရက်ကိုဆွတ်တွဲခဲ့ပြီးသဘုံအဖွဲ့ဝင်အများပြားကိုချိန်မုန်းနိုင်ခဲ့တယ်လို့အိန္ဒိယအရာရှိတွေကပြောဆိုထားတာပါဒီစစ်စစ်မှုအတွင်းမှာတော့မြမနေပြည်ပိုင်တဲ့ထဲအထိဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့နေဆက်ဖြတ်ကျော်တိုက်ခိုက်တဲ့အကြမ်းဖက်လုပ်ရက်တွေကိုအိန္ဒိယအစိုးရအနေနဲ့သိခတ်မှာမဟုတ်ဘူးဆိုတာကိုပြသတာဖြစ်တယ်လို့လည်းအိန္ဒိယအစိုးရအရာရှိတွေကပြောဆိုထားတာပါ။တဘုံတွေကိုမြမပိုင်တဲ့ထဲအထိဝင်ရောက်ချိန်ပုတ်ခဲ့တယ်ဆိုတဲ့အပေါ်မှာမြမအစိုးရဘက်ကတော့တရားဝင်တုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်အမတ်ကြီးနဲ့ဒီမြန်မာနိုင်ငံဈာယီဌာနကအကြီးအကဲတာဝန်ရှိသူတချို့တွေ့ဆုံခဲ့ကြပြီပဲလို့အသေးစိတ်ထုတ်ပြန်ကြေညာတာလည်းမရှိသေးပါဘူးအိန္ဒိယပြည်ဝနယ်စပ်ပါအခြေစိုက်တဲ့နာဂသဘုံအဖွဲ့ကြီးတစ်ဖွဲ့ကတခုဖြစ်တဲ့ NSCN Kaplan အဖွဲ့ကအိန္ဒိယစစ်တပ်စခန်းတွေကိုဇွန်လ၄ရက်နေ့တော့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒါကိုတုတ်ပြန်တဲ့အနေနဲ့အိန္ဒိယစစ်တပ်ကလည်းအခုလိုပြန်လဲထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့အိန္ဒိယစစ်ဖက်ပြောခွင့်ရကပြောပါတယ်အိန္ဒိယအငယ်တဲ့ပြည်ချာရေးဝေကြီးရတ္တိယဗဒရစင်ရတ္တရီကတော့အိန္ဒိယနဲ့မြန်မာအစိုးရအကြားဒီတစ်ဖက်နိုင်ငံအတွင်းမှာရှိနေတဲ့လက်လက်ကိုင်သဘောအဖွဲ့ဝင်တွေကိုတစ်ဖက်ကဝေရောက်တိုက်ခိုက်ခွင့်ရှိတယ်ဆိုတဲ့ဒီအခြေခံသဘောတူညီချက်ရယူထားတာရှိတယ်လို့လည်းပြောပါရယ် ၊လက်ဇက်ဒီသာသဘောအဖွဲ့ချိမုံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပဲတနင်္ဂနွေပူပေါင်းဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးဖို့အတွက်အိန္ဒိယမြို့သားလုံခြုံရေးအကြံပေးအာဂျစ်ဒိုဗဲဟာလည်းမြန်မာနိုင်ငံကိုသိပ်ပကြခဲ့အချိန်မှာတွားရဖို့ရှိနေပါရဲ့ရှင်။
မကင်ပြူတွေးပြောပြသွားတာပါရှင်။ VOE ရဲ့ကြာသပတေးနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်။VOA ကနေပြီးတော့ကြာသပတေးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါလေရှင်။အခုဆက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြမငင်းချမ်းရေးစင်တာတာဝန်ရှိသူတွေရဲ့ဆွေးနွေးပွဲအခြေအနေကိုပြောပြပေးသွားပါမယ်။ KNU ထိန်းချုပ်နယ်မြေလော်ကီလာမှာကျင်းပခဲ့တဲ့တိုင်းရင်းသားခေါင်းဆောင်များထိပ်သီးအစည်းအဝေးမှာဆွေးနွေးခဲ့ကြတဲ့အချက်လက်တွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCCT နဲ့မြမငင်းချမ်းရေးစင်တာကတာဝန်ရှိသူတွေဟာဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအလွတ်တဘောဆွေးနွေးခဲ့ကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါ။မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ NCCT တို့ဒီကနေ့နှစ်ဖက်ဖွဲ့တွေ့ဆုံမှုအခြေအနေကိုတော့ NCCT ရဲ့ဒုတိယခေါင်းဆောင်ဘသူစောကွယ်သူဝင်းကအခုလိုပြောပါတယ်
။ကျွန်တော်တို့လော်ခီလာမှာစီးပွားရေးအခြေအနေကိုလည်းသူတို့သိချင်လို့သူတို့ဆွေးနွေးတာပါ။ကျွန်တော်တို့ဖွဲ့စည်းရနေတဲ့ရေးကောက်လက်တဲ့စီမင်းကြီးနိုင်ငံဖွဲ့ဖိစာနောက်ပြီးတော့တချို့ကျွန်တော်တို့ဆက်လက်ပြီးတော့ငင်းချမ်းရေးဖြစ်စင်မှာတက်လို့အပ်တဲ့အခြေဖက်ရရှိရရှိနိုင်ဖို့အတွက်ဆောင်ရမယ်လုပ်ငန်းတွေပေါ့ကျန်တဲ့ချက်တွေပဲလို့ဆောင်ရမယ်ဆိုတဲ့ဖြစ်စာပဲဆွေးနွေးပါမယ
်။လော်ခီလာတိုင်းတာထိပ်သီးညီလက်ခံကနေဆုံးဖြတ်ချက်အရအပြစ်ရစရေးစာချုပ်ချုပ်ဆိုနိုင်တဲ့အထိအကောင့်ထဲပေါ်ဆောင်သွားဖို့အဖွဲ့ဝင်15ဦးပါအစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။အဲ့ဒီဖွဲ့ထဲမှာကရင်မျိုးရာစီယုံဒုတိယဥက္ကဋ္ဌနော်စီဖိုရာစင်ကဦးဆောင်သွားမှာဖြစ်တယ်လို့ကိုကနဲ့ရခိုင်တပ်မတော်ကလွှဲပြီးဂျန်တဲ့ NCCD ဖွဲ့ဝင်ကိုယ်စားလှယ်တွေအပြင်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကကိုယ်စားလှယ်သူလည်းပါဝင်ပါတယ်။ဒါအပြင်အဖွဲ့အလုံးစုံပါဝင်နိုင်မှသာအပြစ်ရစရေးစာချုပ် NCA ကိုလက်မှတ်ရေးသွင်းသွားမယ်လို့လည်းလော်ခီလာတိုင်းရင်းသားညီလာခံကနေဆုံးဖြတ်ခဲ့ပါတယ်။ဒီလိုအလုံးစုံပါဝင်နိုင်ရေးအတွက်ညှိနှိုင်းရေးဖွဲ့နဲ့အစိုးရတို့ကြားဆက်လက်ဆွေးနွေးသွားရမယ်လို့ဘသူစောကွယ်ထူးဝင်းကအခုလိုပြောပါတယ
်။ဒီလိုတိကျရစီမှာအတော်လုံးပါဝင်နိုင်ဖို့တော့သဘောထားရှိတယ်ပေါ့။ဒါလက်တွေ့မှာကြတော့လက်ဆက်လုံးအဖွဲ့ဝင်တဲ့အဖွဲ့စီအနေထားဒီကမ္ဘာတော်ရဲ့အနေထားပေါ်မှာမူတည်လို့ကျွန်တော်တို့တယ်လို့ညှိနှိုင်းသဘောတူညီရမယ်လို့ဒါကိုဆွေးနွေးနေတဲ့အချိန်မှာပဲသိရမှာ
။မြန်မာငင်းချမ်းရေးစင်တာနဲ့ဒီကနေ့တွေ့ဆုံဆွေးနွေးမှုတွေကိုပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဦးအောင်မင်းကိုတင်ပြသွားရမယ်လို့လည်း MPC တာဝန်ရှိသူတို့ဖြစ်သူဦးညိုအုံးမြင့်ကပြောပါတယ
်။ဖြစ်လာမှာတိုင်းရာကောင်းဆောင်မျိုးတိချပြခဲ့တဲ့အကြောင်းနောက်တစ်ခါသမီးဆက်တော့ရှေ့ဆက်သွားနိုင်တယ်ဆိုတဲ့ကိစ္စနဲ့တော့ပါပြီ။ကျွန်တော်တို့ဒီကနေမှအခုအချိန်ကြီးရောက်နေအရာတွေကလောက်မှောင်ရှိပြီးအခုမှပန်းနေတာတော့မထင်ကြရင်တတိယအုံးပြန်ပါတော့
။ပြီးခဲ့တဲ့လော်ခီလာညီလာခံမှာလက်ရှိမြန်မာစစ်တပ်နဲ့စစ်ရေးသင်းမာနေတဲ့ရခိုင်တပ်မတော်တအောင်းပလောင်တပ်ဖွဲ့နဲ့ကိုကန့်တပ်ဖွဲ့တို့ကလည်း NCCD ကနေနှုတ်ထွက်ဖို့အစိုးတင်သွင်းခဲ့ပါတယ်။ဒီလိုနှုတ်ထွက်မှုနဲ့ပတ်သက်ပြီးတော့ဂျာဝင်စစ်ဆက်ရေးကော်မတီတရကိုဖွဲ့စည်းဖို့ပို့မြူသားလူမျိုးရေးဖွဲ့ချုပ်ကအစိုးတင်သွင်းခဲ့ပါတယ်။လက်ရှိအနေအထားကတော့အစိုးရနဲ့လေးလကျော်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့ကိုကန့်တပ်ဖွဲ့ဟာဒီကနေ့မှတစ်ဖက်သားအပြစ်ရစဲကြောင်းကြေညာခဲ့ပါတယ်။ဒီဖြစ်စဉ်ပေါ်မှာ NCCD ဒုတိယခေါင်းဆောင်ဘသူစောကွယ်သူဝင်းကအခုလိုပြောပါတယ်။
ဒီလိုရလေဆိုတော့ကောင်းတော့မကျွန်တော် NCT ရလေကျူတာဆောင်ရည်နေနေတာပဲဒါတစ်ခါဆိုတော့ကလည်းပွဲဆိုတော့လည်းဖဲစလုံးမှမူတည်တာဟုတ
်ကိုကတပ်ဖွဲ့အနေနဲ့သရုပ်ဆိုးရရဲ့နေဆက်ဒေသအချမ်းကြီးအတွက်တောင်းဆိုနေမှုနဲ့ပြည်သူများရဲ့ဒီမိုကရေစီဖြစ်စဉ်နဲ့ရွေးကောက်ပွဲကျင်းပဖို့ပြင်းပြတဲ့ဆန္ဒကိုတုတ်ပြန်တဲ့အနေနဲ့တဖက်သားစစ်ရဲစဲကြောင်ဇွန်လ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအနေအထားအရတပြည်လုံးအတိုင်းအတာပြေခါရစဲရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်မြန်မာအစိုးရနဲ့တိုင်းဒါလက်နက်ခိုင်ဘွဲ့တို့ဆွေးနွေးခဲ့တာကာလအတန်းကြာပြီးဖြစ်ပေမဲ့လည်းအပြေခါရစဲရေးမူကြမ်းစင်တာလက်မှတ်ရေးထိုးနိုင်ခဲ့ပါသေးတယ်။တပြည်လုံးအတိုင်းအတာပြေခါရစဲရေးလက်မှတ်ရေးထိုးနိုင်ဖို့ဟာလက်ရှိတိုင်းဒါဒေသတွေမှာမြန်မာတပ်မတော်ကနေစစ်အာတိုးချက်နေမှုထိုးစစ်ဆင်နေမှုအနေအထားတွေကြောင့်ကြံ့ကြံ့နေအောင်မယ်လို့လဲစီရဲကဲခတ်သူတွေကနေတုံးသပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းတရားကိုကြံ့ခိုင်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကတင်သွင်းပြီးတော့မူကြမ်းကိုတော့ပြည်အောင်စုလွှတ်တော်ကိုယ်စားလှယ်ရီထံကိုဖြန့်ဝေလိုက်ပြီးဖြစ်ပါတယ်။ဒီမူကြမ်းထဲမှာပါဝင်တဲ့အချက်လက်တွေဟာအများပြည်သူယူဆမျှော်လင့်သလိုဖြစ်လာပါသလား။နောက်ဖွဲ့စည်းပုံပြုပြင်ပြောင်းလဲလှုပ်ရှားတောင်းဆိုကြသူတွေရဲ့အလို့သဘောနဲ့ရောညီရလား စရဲမိကုန်တွေကိုအခုလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိများလို့တာဆွေးနွေးလို့တာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့သရရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းစီစဉ်တွေကိုစနေနဲ့အင်္ဂါညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။တိုက်ရိုက်လေလိုင်းဆွေးနွေးကန်စီစဉ်မှာပါဝင်ဆွေးနွေးလွှင့်ရင်ဖုန်းနံပါတ် 2323822554 ဖြစ်စေ။အီးမေးလ်လိပ်စာ bamis@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။အခုမြန်မာပြည်မှာသွေးလွန်တုပ်ကွေးဖြစ်ပွားမှုအခြေအနေဘက်ကိုအလှည့်ပေးပါစီ။မိုးရသည်ဝင်လာတိုင်းမြန်မာပြည်ကကလေးငယ်တွေမှာဖြစ်လေဖြစ်တာရှိတဲ့သွေးလွန်တုပ်ကွေးရောဂါဖြစ်ပွားမှုအခြေအနေကိုပြောပြပေးမှာပါအခုလတ်တလောသိရသလောက်ဆိုရင်တော့ဒီအေးရဲ့တနင်္သာရီတိုင်းမြိတ်မြို့ကမိခင်နဲ့ကလေးစေယုံကြီးမှာသွေးလွန်တုပ်ကွေးရောဂါနဲ့စေယုံတက်နေကြတဲ့ကလေးပေါင်းရာနဲ့ချီပြီးတော့ရှိနေပါတယ်ရောဂါဖြစ်ပွားမှုနဲ့ကာကွယ်တားဆီးရေးကုသမှုအခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံတနင်္သာရီတိုင်းဘိမြို့နဲ့ဒဝယ်မြို့တွေကစေယုံနေမှာအခုရက်ပိုင်းအတွင်းသွေးလွန်တုပ်ကွေးသာမန်တုပ်ကွေးတွေနဲ့အပူချိန်များပြီးအပြင်းပြားလာကြောင်းစေယုံတဲ့ကုသနေကြတဲ့ကလေးတွေရာနဲ့ချီရှိနေလို့ဆိုပါတယ်ဘိမြို့စေယုံမှာတော့ကလေးနေရာကျော်ဆေးဝါးကုသခံနေရကြောင်းဒီထဲကအများစုဟာသွေးလွန်တုပ်ကွေးတွေဖြစ်နေကြတယ်ဆိုပြီးမြိတ်မြို့ကြီးကကော်နိုင်ဦးကဆိုပါတယ
်လုံးဝတဲ့ကလေးကဘယ်လိုပြောမလဲနေရာအပြင်းပြားတော့ရှင်းလို့ရှိတယ်လို့စေယုံဝထမ်းတွေတော့တော်တော်ရှင်းရကျွန်တော်တို့ပြီးတယ်အခုလည်းသူတို့လည်းအပြင်းအထန်ကြိုးစားနေတယ်နော်အဲဒီစေလို့တော့ကိုယ်နဲ့ပတ်သက်ပြီးတော့လေစေတဲ့ပုံမှာလည်းကလေးတွေတော်များနေတယ်ဒီတော့တက်ဆိုင်ရာတိုင်းဒေသကြီးကိုကျွန်တော်တို့တင်ပြထားတယ်ဘာဖြစ်လို့လဲဆိုတော့အဲဒီကလေးတွေအများအဖြစ်များနေတဲ့ကိစ္စကိုတိုင်းဒေသကြီးဆိုရမယ်နဲ့တိတိကျကျဆောင်ရွက်ဆောင်ရွက်ပေးနေတယ်လို့ကျွန်တော်တို့ပြောထားတာလေးတွေရှိတယ်မှာ
ဗိမျိုးစေယုံကတာဝန်ရှိသူတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးဗိမျိုးနဲ့နီးတဲ့ဒဝဲခရိုင်လေးမျိုးနယ်မှာတော့မြို့နယ်မှာရှိတဲ့ဆရာဝန်တွေနဲ့စေတနာရှင်တွေစုပေါင်းပြီးကျောင်းမဖွင့်ခင်အချိန်ကစလို့သွေးလွန်တုပ်ကွေးကာကွယ်ရေးအတွက်ခြင်စည်းတွေဖြန့်ခဲ့ကြအောင်ဒီအတွက်ဒဝယ်ဘက်မှာတော့ကလေးတွေအပူကြီးပြီးဖျားနာတာတွေရှိပေမဲ့စိုးစိုးဝါးဝါအခြေအနေတွေမရှိသေးဘူးလို့ဆိုပါတယ်ဒဝယ်မြို့ဆေးရုံကြီးနဲ့ဆက်ဆက်လှုပ်ဆောင်နေတဲ့အငိမ့်စားကလေးထုခုဆရာဝန်ကြီးဒေါက်တာတန်းကျော်ကတော့အခုလိုပြောပါတယ
်ဒါတော့ကြည့်တော့မဖြစ်ဆေးရုံတက်တဲ့လူကတော့များပါတယ်ဟုတ်ကြတော့ဆေးရုံကတော့ပြည့်ရှန်းနေလာဒါပေမဲ့ဟိုဆေးကြီးပြဖို့မလို့ဆေးညာလူကလေးတွေချီလို့လက်တွေကြီးတာတော့ဒါလည်းတော်တော်များများရှိနေရောဂါဖြစ်တာကြောင့်ချီလက်တွေအပြေးရတာတော့နေနေရှိရကျွန်တော်သိယူပါတယ်ရှိပါတယ်ဒါပို့ရင်ပြောရပါတယ်ရတယ်နေတယ်ဆိုတော့ကျွန်တော်တို့ကစိတ်တော့မပြောချင်ပါဘူးလေဒီလိုကပြောလို့တော့မကောင်းဘူးပေါ့ညနေစားပါတော့ရှိတယ်ပြောရမယ်ဆိုရင်တော့first primary banking ဆိုတော့ကျွန်တော်တို့ပြောလို့ရတယ်ဒါနဲ့သူတို့ရဲ့ antigen antibody ဆိုတာ IgG IgM ဆိုတာလေအရင်ကတစ်ခါဖြစ်ခဲ့ဘူးလားအခုတစ်ခါဖြစ်တာနောက်ခု secondary and ending လာဆိုတာကိုပြောဖို့ကြတော့သိပြီးတော့အားလုံး positive တော့မထွက်ဘူး secondary ending ကတော့သိအများကြီးမတွေ့ဘူး primary ending ကတော့အများကြီးတွေ့ပါတယ
်ဝိယာတိရောက်တိုင်းမှာခါတိုင်းနှစ်တွေကလိုပဲကလေးတွေအနေနဲ့သွေးလွန်တုပ်ကွေးရောဂါတွေဖြစ်လာကြပြီးဒီနှစ်မှာတော့ဗိမ့်နဲ့ဒဝယ်မျိုးတွေမှာတော့အနီးတစ်ဝိုက်ကတောရွာတွေကကလေးတွေပါတုပ်ကွေးအဖြစ်များတဲ့အတွက်စေယုံတက်ကြသူတွေများတယ်လို့ဆိုပါတယ်မင်းတို့ကလေးဆေးရုံကြီးမှာတော့ဆေးရုံလာတက်တဲ့ကလေးတွေများလာကြောင်းဂရင်မလုံလောက်မှုတွေပါဖြစ်နေရတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်ရှင
်တနင်္သာရီတိုင်းအတွင်းသွေးလွန်တုပ်ကွေးရောဂါဖြစ်ပွားမှုအခြေအနေကိုမအေးအေးမှစုံစမ်းတင်ပြသွားခဲ့တာပါဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းကြတဲ့တည်သချင်းတွေတောင်းဆိုလိုတဲ့ဆိုရင် VOA American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကနေပြီးတော့လဲစာရေးသားပေးပို့နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။အခုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ17ရက်ကြာသပတေးနေ့စီစဉ်တွေမှာကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ50 kHz 5885နဲ့လိုင်းလံမီတာ190 kHz 1505တို့ကနေဖမ်းယူနိုင်နိုင်ပါတယ်ဒီစီစဉ်တွေထဲမှာတော့အရင်ဆုံးဥကြဝေဒနာအကြောင်းသိကြရမယ်ကျမရေခန္ဓာနဲ့ဥအောင်ခင်ရဲ့မြမရေတုံသက်ချက်တိုင်းရင်သတင်းလွှာခန္ဓာမှာတော့ NCCT အဖွဲ့ကနေနှုတ်ထွက်ခဲ့ကြတဲ့လက်နက်ကိုင်အဖွဲ့တချို့ဘာကြောင့်နှုတ်ထွက်ခဲ့ကြသလဲဆိုတာနဲ့ပတ်သက်လို့
တစ်ဖက်ကလက်မဲ့ထိုးပြီးတဲ့အချိန်မှာကျွန်တော်တို့ထိုင်ဒေသမှာရောကိုကန့်မှာရောတအောင်းမှာရောတခြားကချင်မှာရောစစ်တွေဖြစ်ဖြစ်နေပြီး NCCT အနေနဲ့ဘာမှပြောပိုင်ခွင့်
မရှိဘူး။အေးရခိုင်တပ်မတော်အရှေ့ပိုင်းဒေသစီယုံရေးမှုရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကအဖြစ်ပြက်အစုံလင်ကိုလည်းတိုင်းရင်းသတင်းလွှာကဏ္ဍမှာနားဆင်ကြရပါမယ်ရှင်။အခုလိုအစီအစဉ်တွေကမှအရင်ဆုံးကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဥကြတဲ့ယောဂအကြောင်းကိုတင်ပြပေးထားပါတယ်။အသက်ကြီးလာတဲ့သူတွေ1 byte ဖိအားများစေတဲ့ယောဂရှိသူနဲ့အလေးပင်ထမ်းရတဲ့သူတွေမှာဒီယောဂအဖြစ်များပြီးဆိုးလာရင်အသက်အန္တရာယ်ရှိတယ်လို့ခွဲစိတ်ကုဆရာဝန်တွေကပြောပါတယ်။အသက်အန္တရာယ်မရှိရအောင်ဥကြတာကိုစောစောတည်ပြီးမဆိုးခင်မှာခွဲစိတ်ကုတာမှုခံယူဖို့လိုအပ်ပါတယ်။ဘယ်လိုမျိုးစောစောတည်နိုင်ပါသလဲ။ဒီအကြောင်းကိုတော့ရန်ကုန်ပြည်သူ့ဆေးရုံကြီးကခွဲစိတ်ထုကုဆရာဝန်ဒေါက်တာဆိုးမင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.ซูเมครับကျွန်တော်တို့မြန်မာနိုင်ငံမှာဒီဥကြတဲ့ယောဂဖြစ်တာများလား
ဘလူးလူတွေမှာများတယ်ဘလူးလူတွေမှာမများအောင်လဲဆိုပုံမှန်မူဒီပါတယ်များတော့အဖြစ်တော့အသက်ကြီးရဲ့အမျိုးသားတွေမှာဖြစ်တာများပါတယ်အထူးသဖြင့်တော့သူတို့အလေးပင်မနေရတဲ့လူတွေအလုပ်ကျန်းသမားတွေပင်မမှန်အလုပ်လုပ်ရတဲ့လူတွေပေါ့ခါမျိုးမှာဆိုတော့အဖြစ်များပါတယ
်ဟုတ်ကဲ့အခုလို့ဒီဖြစ်တတ်တဲ့လူမျိုးစားတွေရှိတဲ့အတွက်သူတို့အနေနဲ့မဖြစ်အောင်တတိထားတင်တာကာကွယ်နိုင်တဲ့အနေအထားမျိုးရောရှိလား
ဥကြရပေါ့နော်ဟာနီယာဆိုတော့ဘယ်လိုဖြစ်တာလဲဆိုလို့ရှင်ဘိုက်ထဲမှာရှိတဲ့ကလီစာတွေကတနေရာမှာအားနည်းချက်ဟိုဘိုက်ရဲ့အပြင်ကိုဖုံးထားတဲ့နေရာနေပြီးတော့အားနည်းချက်တောင်းမှုဟာနေတဲ့နေရာတကူကနေအပြင်ကိုကျွန်ထွက်လာတာပေါ့အဲ့တော့ဘလူးလူမျိုးတွေမှာဖြစ်တတ်တယ်လို့ဆိုရှင်ငကူရဲကဝန်းကောင်းတွင်းမှာဖိအားတွေအားများနေတွန်းအားတွေအားများနေလူတွေမှာဖြစ်တတ်တာပေါ့အဲ့တော့အများနဲ့မြင့်နေရတဲ့လူတွေဟိုမှာဟိုအလေးတင်မှာတဲ့လူတွေဒါမှမဟုတ်ရှင်လေအသက်ကြီးတဲ့အခါမှာစီးကျစ်ရှိလို့စီးသွားတိုင်းသွားတိုင်းပြင်းပြပြီးပေါင်နေရတဲ့လူတွေအသက်ရှူတဲ့အခါမှာသူများတွေထက်ဘိုက်ခဲရပရက်ရှာများနေတဲ့လူဥမာပတ်လိုက်ရင်ချက်တမားတယ်အဲ့လိုလူတွေမှာဆိုလို့ရှင်ကိုအထက်ရနေဟိုဘောလုံးတစ်လုံးကိုလေးနဲ့မှုတ်မှုတ်ပြီးထုတ်နေတယ်လို့ပေါ့နော်အဲ့အားတစ်ခုရှိနေတဲ့ကြောင့်အဲ့လိုလူမျိုးတွေမှာတော့ဒီဟာနီယာဖြစ်ဖို့ပိုးပြီးတော့များပါတယ်အထူးသဖြင့်အသက်အရွယ်ရလာလို့ခန္ဓာကိုယ်ကကျွတ်သားတွေလျှော့ရဲအားနည်းလာတဲ့အချိန်မှာဖြစ်တတ်ပါတယ်ကာကွယ်လို့ရသလားဆိုတော့ဟိုဟာနီယာမဖြစ်အောင်ကာကွယ်ရဆိုတာမရှိပါဘူးဒါပေမဲ့ဖြစ်တတ်တဲ့အကြောင်းရင်းတွေကိုစင်ကြင်ပြီးတော့အဲ့ဒီဟာလေးတွေကိုထိန်းချုပ်ထားလို့ရှိရင်တော့ဖြစ်လာတဲ့ဟာနီယာကိုဆိုးဝါးမလာအောင်ဒါမှမဟုတ်လို့ရှိရင်ပြန်ပြင်ကုတလိုက်တဲ့အခါမှာထပ်ခါထပ်ခါပြန်မဖြစ်အောင်အဲ့လိုမျိုးတော့ကာကွယ်လို့ရပါတယ
်ဟုတ်ကဲ့ဒီဥကြတာနဲ့ပတ်သက်ပြီးတော့အသိတင်ဆုံးဆိုလို့ရှိရင်ဆရာဘယ်အချက်တွေကိုဆရာထောက်ပြမလဲ
ဥကြတယ်ဆိုတာကတစ်ခါထွက်လာပြီးဥကြနေပြီးအဲ့လိုဖောင်းလာပြီးဆိုလို့ရှိရင်ဖြစ်လာပြီးဆိုလို့ရှိရင်မခွင်းမချင်းတော့ပျောက်တဲ့ယောဂါမျိုးမဟုတ်ဘူးသူများအရက်ထဲမှာထင်တယ်လို့ဒါဆေးလိမ့်လိုက်ရင်ပျောက်တယ်လို့ခရမ်းသီးမီးဖုတ်ပြီးအသက်အောင်ခုနှစ်ချက်တွင်းပျောက်တယ်လို့အဲ့လိုမျိုးဟာတော့စားစိတ်နဲ့လည်းမပျောက်ပါဘူးလင်းစိတ်နဲ့လည်းမပျောက်ပါဘူးခွဲစိတ်ကုသမှသာပျောက်ပါတယ်အဲ့တော့ခွဲစိတ်ကုသတဲ့အခါမှာလည်းနှစ်မျိုးရှိတယ်တစ်မျိုးကတော့သူသည်ချာချာပြင်ဆင်ပြီးတဲ့အခါကျမှဒီဟာနေရာကိုအေးအေးဆေးဆေးအချိန်ယူပြီးတော့ဆရာဝန်အတွက်ကလူနာအတွက်မိစေးအတွက်အဆင်ပြေတဲ့အချိန်မှာခွဲရမျိုးပေါ့အဲ့ဒါမျိုးရှိတယ်လို့တစ်ခါတလေကြလို့ရှိရင်တော့အဲ့ထွက်နေတဲ့ဥတွေကအထက်ထဲမှာညက်ပြီးတော့ပုတ်ပြီးတော့မကောင်းတော့လို့ရှိရင်ပေါ့နော်အဲ့ဒါမျိုးဖြစ်လို့ရှိရင်တော့အရေးပေါ်အခုချက်ချင်းခွဲခွဲမခွဲရင်အသက်ဆုံးရှုံးတတ်တယ်ဆိုလို့ရှိပါတယ်အဲ့တော့အမှန်ပြည့်စီကြမှာခွဲရလို့ရှိရင်လူနာအတွက်လည်းအန္တရာယ်များတယ်ခွဲစိတ်ချင်းရဲ့နောက်ဆက်တွဲစုစုတွေလည်းကာဖို့များတာပေါ့
ဟုတ်ကဲ့ဆရာအခုလို့ဒီအရေးပေါ်အနေထားမရအောင်ပေါ့နော်စဖြစ်ဖြစ်ချင်းတည်းကသိနိုင်လို့ရှိရင်တော့အကောင်းဆုံးပါဆရာနော
်ဟုတ်ကဲ့
အဲ့လိုသိနိုင်ဖို့အတွက်လက္ခဏာတွေအနေထားရော
စဖြစ်ဖြစ်ချင်းမှာတော့တို့ကခုနလိုဘိုက်ကိုညှစ်လိုက်ရင်တော့လကောင်းဒါမှမဟုတ်ရှင်ချောင်းဆူးလိုက်ရင်တော့လကောင်းဒါမှမဟုတ်ရှင်မတ်တပ်အကြာရေးလိုက်ရင်တော့လကောင်းအမျိုးသားတွေမှာဆိုလို့ရှင်အဲ့ဘိုက်ဒီပေါင်ချမ်းနေပြီးတော့ကပ်ပိုက်အထည်ကို ရှင်မျိုးမျိုးအလုံးကြီးတစ်ခုဆင်းကြလာတယ်ပေါ့အဲ့ဒါကအကင်ကွိုင်းတဲ့ဟာနေရာဆိုတာကိုပြောတာပေါ့နော်နောက်တခြားမျိုးတွေလည်းရှိသေးတာပေါ့အဲ့လိုဆင်းလာတဲ့ဟာတွေကအိတ်လိုက်ရင်တပေါင်းမလို့ရှိရင်လက်ကလေးနဲ့ပြန်ထည့်လိုက်လို့ရှိရင်အထည်ကသူ့အတူပြန်ဝင်သွားပြီးတော့ကိုယ်တိုင်းပြန်ဖြစ်သွားတယ်အဲ့ဒါကိုကျွန်တော်တို့ကဟို reusable ဖြစ်တယ်လို့ပေါ့ပေါ့ဒီလက်နဲ့ပြန်သွင်းလို့ရတယ်ဒါမှမဟုတ်အိတ်လိုက်တော့သူပြန်ဝင်သွားတယ်ပေါ့အဲ့ဒါဆိုရင်တော့တိတ်အန်ရမရှိသေးဘူးသူတို့ဆိုရင်မဖြစ်သေးဘူးပေါ့ဒါပေမဲ့အဲ့လိုအပြင်ထွက်လာတဲ့ဥတွေကကြာလာလို့ရှိရင်တစ်ဖြည်းတစ်ဖြည်းနဲ့အချိန်ကြာလာတဲ့နဲ့အမျှအထဲမှာပြင်ထွက်တဲ့ပစ္စည်းကညာလာပြီးကျက်လာပြီးတော့ပြန်သွင်းလို့မရတော့ဘူးညက်သွားပြီဆိုလို့ရှိရင်အဲ့ခါကျလို့ရှိရင်အဲ့ထက်ကဦးရပုတ်သွားဖို့လာလာရှိပါတယ်အန်ဒီလည်းများပါတယ်အဲ့တော့ခုနကလိုထွက်လာပြီးတဲ့ဟာနေရာတွေကိုပြန်သွင်းလို့ရတယ်ဆိုလို့ရှိရင်စိတ်ကူးကြမ်းဖြစ်တယ်ပြန်သွင်းလို့မရတော့ဘူးကျက်ပြီးတော့နာလာပြီးဘိုက်ထဲမှာဟိုလေးတွေထည့်တဲ့လာပြီးအန်လာပြီးဆိုလို့ရှိရင်တော့ဆရာဝန်တယောက်နဲ့မဖြစ်မနေအများဆုံးပြဖို့လိုပါတယ
်ဟုတ်ကဲ့ဒီဆက်ဆက်ချင်းတိထဲကဆရာဝန်နဲ့ပြပြီးတော့အေးစစ်စစ်ပေါ့နော်ကိုအစဉ်ပြည့်မဲ့ချော
က်
ခွဲစိတ်ကုတာတာကတော့ဆရာကုနာပြောသလိုပါပဲ
အကောင်းဆုံးဖြစ်ပါတယ်ဆရာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကုတာမှုခံယူပြီးလို့ရှင်တော့ဒီယောဂါကကောင်းသွားပြီလို့ဆိုနေတာပေါ့ဆရာနော်ဒီနေရာမှာခရုစိုက်မဲ့အချက်တွေရှိသေးလား
အဲအဲ့ဒီဟာကဟာနေရာမှာပြဿနာခွဲစိတ်ကုတာတာရတာပြဿနာမဟုတ်တော့ဘာဖြစ်တာလဲဆိုခွဲစိတ်ကုတာပြီးလို့ရှင်ပြန်ပြန်ဖြစ်တတ်တာပြဿနာဗျာဘာဖြစ်လို့ပြန်ပြန်ဖြစ်တတ်တာလဲဆိုသူ့မှာဒီဟာနေရာကိုဖြစ်စေဖို့တုံးပူတဲ့အချက်တွေပေါ့ခုနလိုမျိုးရင်းချက်ပန်းနာရှိတာတော်တော်ကောင်းစီးကျိတ်ကြီးတာတော်တော်ကောင်းကိုညှစ်နေရတဲ့ပြဿနာတွေရှိနေလို့ရှိရင်နောက်မှဒီလူနာရဲ့အလုတ်ကလေးပင်မနေရတဲ့ကုန်ထမ်းသမားလိုမျိုးဖြစ်နေအဲ့လိုလူတွေမှာဟာနေရာဖြစ်သွားစေတဲ့အကြောင်းရင်းကိုမဖယ်သေးနဲ့ကျွန်တော်တို့ကပြင်လို့ရှိရင်ဘယ်နှခါထက်ခွဲခွဲတော့ပြန်ပြီးဖြစ်ပြီးလာတတ်တယ်အဲ့ခါကျတော့သူ့ကိုခွဲရင်းနဲ့တပြိုင်တည်းကျွန်တော်တို့ကဘာလို့ရလဲဆိုတော့ခုနကဟာနေရာဖြစ်စေတဲ့အကြောင်းရင်းပိုဆိုးစေတဲ့အကြောင်းရင်းတွေကိုဖယ်ရှားပေးနိုင်လို့ရှိရင်တော့ပျောက်သွားနိုင်ပါတယ်တခါတည်း
ဟုတ်ကဲ့ဟာနီယာလို့ခေါ်တဲ့ဒီဥကြတဲ့ယောဂါကုသမှုနောက်ပိုင်းမှာကပို့ပြီးတော့အရေးပါတဲ့သဘောဖြစ်လာတာပါဆရာနော်ပြန်မဖြစ်ဖို့အတွက
်အဲဟုတ်ကဲ့အခုနောက်ပိုင်းကတော့ဝိပညာပိုင်းဆိုင်ရာတိုးတက်မှုတွေအများကြီးရှိလာတယ်ရှိလာတော့အဲ့လိုပြန်ပြန်မဖြစ်အောင်အတွက်ကိုခွဲစိတ်တဲ့အမီးပညာတွေကလည်းတိုးတက်လာပြီနောက်တစ်ခုကအဲ့ပစ္စည်းကရိယာပေါ့နော်အထဲမှာစကားလေးတွေထည့်ပြီးခံတာတောင်းမလို့ရှိရင်လည်းဘိုက်တစ်ခုလုံးခွဲစရာမလိုပဲနဲ့မှန်မြောင်းလေးနဲ့ဒီတွင်ရလူရစကားလေးနဲ့ပို့ပြီးချုပ်တာအဲ့လိုမျိုးတွေကနိပညာပိုင်းဆိုင်ရာအဆန်းအသင့်တွေအများကြီးပေါ်လာတဲ့အခါကျတော့ခွဲစိတ်ချင်းမှာအန်ဒီရဲ့တဲ့ခုနလိုမျိုးပေါ့အကျိုးအကျေးဇူးကပိုများပါတယ်မခွဲသေးထားခြင်းကပိုပြီးအန်ဒီများပါတယ်တကယ်လို့များဟိုဆံဝန်နဲ့လက်လမ်းမမီတဲ့နေရာကိုရောက်နေတယ်လို့ဒီအထဲကိုပြန်မဝင်မနေ့ဆေးရုံကိုအချိန်မီမရောက်ခဲ့ရင်လူနာအတွက်အန်ဒီရရှိရအောင်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအားကစားလုပ်လို့ဖြစ်တာဆိုတာမျိုးကရော
အဲအဲ့ဒီလိုတော့မဟုတ်ပါဘူးဟိုအားကစားလုပ်လို့ဖြစ်တယ်တော့မဟုတ်ဘူးဒါပေမဲ့ဟာနေရာရှိတဲ့လူတွေမှာပြင်းပြင်းထန်ထန်အားကစားလုပ်လို့ရှိရင်ဟိုနဝန်ကောင်းတဲ့ပရက်ရှာများလာတဲ့အခါကျလို့ရှိရင်သူတို့မှာညက်ဖို့နဲ့ပြန်ဖြစ်ဖို့ချန်စာပုံများတာပေါ့အားကစားလုပ်တဲ့လူတွေမှာပုံမှန်လုပ်နေတဲ့လူတွေမှာကြာသူတို့ရဲ့စိတ်သားတွေကတောင်းတော့တင်းနေရှိရပေါ့ဒါပေမဲ့အသက်ကြီးလာတဲ့အခါမှာငါကတောင်းတင်းနေတဲ့စိတ်သားတွေနဲ့ဒီအမြင်တွေပေါ့နော်အဲ့အမြင်တွေကလျော့ရဲလာတယ်လျော့ရဲလာတဲ့အချိန်ကျလို့ရှိရင်ခုနလိုအလေးပင်တအားကြီးမလိုက်လို့ရှိရင်ငါအားနည်းနေတဲ့အပေါက်ကနေပြီးတော့ထွက်လာတယ်။အားကစားလုပ်တိုင်းတော့မဖြစ်ပါဘူး။ဒါပေမဲ့ဟာနီယာဖြစ်နေတဲ့လူမှာအားကစားလုပ်လိုက်လို့ရှိရင်သူ့အတွက်မတင့်တော်တဲ့အားကစားနည်းမျိုးဆိုလို့ရှိရင်ပူပူပူပြီးဆိုးရတယ်ပေါ့အဲ့တော့ပါ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီဟာနီယာလို့ခေါ်တဲ့ဦးကြတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
ဟာနီယာဆိုတာကျွန်တော်တို့သိတာများတော့အရင်တော့ဒီဟိုပေါင်ကြမ်းမားတောင်းမလို့ရှိရင်ကပ်ပိတ်အထက်မှာအမျိုးသားတွေဖြစ်တယ်လို့သိကြတယ်ပေါ့။ဒါပေမဲ့မျိုးသမီးများလည်းဟာနီယာဖြစ်တာတို့နောက်တစ်ခုကဒီအရင်တော့ခွဲထားဘူးလေနေရာမှာအိုက်ခွဲထားတဲ့အနေရုပ်ဒီမှာလည်းပဲဟာနီယာဖြစ်တတ်တယ်လို့တခါတလေတချို့လူတွေမှာတိတ်ပြီးတော့ဝရတဲ့အမျိုးသမီးဖိုက်ကြီးပူနေတဲ့လူတွေမှာဆိုရင်ချက်နာကလည်းဟာနီယာထွက်တတ်တယ်ဆိုတော့ဟာနီယာဖြစ်နိုင်တဲ့နေရာတွေအများကြီးရှိရပေါ့ဖြစ်လာလို့ရှိရင်တော့နှိစက်ရဆရာဝန်တရားအောင်နဲ့တိုင်ပင်မှာကုသပါဖြစ်ပြီဆိုလို့ရှိရင်တော့လင်းစေးစားစေးနဲ့မပြောက်ပါဘူးခွဲကိုခွဲမှာပြောက်ပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမရေကန္နာပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုမြမရေးသုံးသက်ချက်ကိုဆက်ပါမယ်နေပြည်တော်မှာအစိုးရရုံးဆိုင်တာ၁၂နှစ်ပါရှိလာပြီဖြစ်ပေမဲ့6ကတ်လွန်းတဲ့အတွက်တစေ6မဲ့မြို့တော်အဖြစ်တင်စားပြောဆိုကြပုံကိုဦးအောင်ခင်နဲ့အတူကိုကျော်ကျော်သိန်းကသုံးသက်တင်ပြထားပါလိမ့်ရှင်
လာမယ့်နိုဝင်ဘာလရောက်ရင်နေပြည်တော်မှာအစိုးရရုံးစိုက်တာဆင်းသင့်ရှိတော့ပါပြီ။ဒါပေမဲ့စီစီကားကားမရှိတဲ့အတွက်ညဘက်ရောက်သွားရင်တစ်စေ6မလားအောင်မရတယ်လို့မကြာမီကရောက်သွားတဲ့နိုင်ငံခြားသတင်းသမားတဦးကပြောပါတယ်။ရေအောင်မျိုးတဲ့6ဆလောက်ပူပြီးကျဝင်းတာမျိုးကားအစီး20ပြိုင်မောက်နိုင်တဲ့လမ်းမကြီးလေးရှိပါတယ်။ကြီးကျယ်ခမ်းနားတဲ့အဆောက်အဦတွေအပြင်ကောက်ကွင်းတွေနဲ့တိရစ္ဆာန်ဥယျာဉ်ရှိပြီးမဲ့လူသားလူလာကင်းမဲ့နေပြီးနေ့တွေပင်ရောက်ရလာရင်တောင်လမ်းတရှိရဲ့အလုပ်သမားတွေကတွေ့နိုင်ပါလေတဲ့ ဟိုချုပ်သူလူတန်းစားချမ်းသာကြွယ်ဝတာကိုနေပြီးတော့တစ်ကရောင်ပြန်ဟတ်နေပြီးလူလူစည်းရင်နွမ်းပါတာကိုပြည်မနာမျိုးကပြတ်တာနေတယ်လို့နိုင်ငံခြားစာနယ်ဇင်းကရေးပါတယ်ထူးဆန်းတာကတော့နေပြီးတော့အကြောင်းအကောင်းပြောသူဆိုလို့မရှိသလောက်ဖြစ်နေတာပါပဲစည်းရင်သားများတဲ့နိုင်ငံမှာဒီလောက်အကုန်ကြက်ခံပြီးအစိုးရအတွက်မြို့တော်တွေတိစောက်တာကိုအံ့ဩနေကြပါတယ်နေပြည်တော်ဟာစရိတ်အကုန်ကြများသလောက်အကျိုးရှိမှာမဟုတ်ဘူးလို့သုံးသပ်ကြတာများပါတယ်။နေပြည်တော်တိဆောက်လို့ကုန်ကြတဲ့စရိတ်ကိုတိဖို့ခဲ့ပါတယ
်။ဆရာနာရှင်ဗိုလ်ချုပ်မူကြီးတန်းရွှေရဲ့လျှို့ဝဲစီမံကိန်းအနေနဲ့နေပြည်တော်ကိုတိဆောက်ခဲ့ကြောင်းဗိုလ်ချုပ်ကြီးဟောင်းမော်ဝန်းသာဦးခင်ညွန့်ရဲ့ကိုရေးမှတ်တမ်းမှာဖော်ပြထားပါတယ်။အရက်ဖက်ဆိုင်ရာအဆောက်အဦတွေကိုခန့်ညားထဲဝါစွာတိဆောက်ဖို့ဦးခင်ညွန့်ကတာဝန်ယူရပြီးစစ်ဖက်ဆိုင်ရာအဆောက်အုံတွေကိုတော့ဒုဗိုလ်ချုပ်မှုကြီးမောင်အေးကတာဝန်ယူတည်ဆောက်တယ်လို့ဆိုပါတယ်။ဆရာနာရှင်ရဲ့လျှို့ဝဲစီမံကိန်းကိုတပ်ပုံရိုက်သူတွေဖမ်းဆီးထိန်းသိမ်းခံရတဲ့တဲ့င်းကိုလည်းအစောပိုင်းကမကြာခဏကြားရပါတယ်။နေပြည်တော်တည်ဆောက်ရတဲ့မဟာဗျူဟာကိုပညာရှင်တွေကအမျိုးမျိုးပြောကြပေမဲ့စင်ဖြူ9ခေါင်မွေးထားပြီးရွှေဒဂုံစီရီအတုတည်ဆောက်ထားတာကိုကြည့်ရင်ဘေးရင်ဟောကင်းအရာလောက်တာဖြစ်ဖို့များပါတယ်တဲ့
။နေပြည်တော်ကအစောဦးကြီး30တခုဟာဗုဒ္ဓဘာသာအယူအဆတစ်ခုဖြစ်တဲ့ရဝါတို့ဖြစ်တရာ31ပုံကိုရည်ညွှန်းတယ်လို့လည်းပြောကြပါတယ်။နေပြည်တော်တိဆောက်ရေးစီမံကိန်းကိုဆက်လက်အကောင်အထည်ဖော်နေတာဟာတိုက်ပြည်အတွက်ဝင်တို့ဝင်ဖို့ကြီးဖြစ်လာပါတယ်။ဥပမာရန်ကုန်မော်လမြိုင်ဒဝေကားလမ်းကိုပြည်ပြင်ဖို့ကြက်တန်း5,000တာအကုန်ခံပေမဲ့3မိုင်သာရှိတဲ့နေပြည်တော်လမ်းမှာတော့ကြက်တန်း1,000ကျော်သုံးတယ်လို့ဆိုပါတယ်။နေပြည်တော်ကကားလမ်းတွေကောင်းမွန်ပြီးကျန်ဒေသတွေမှာပြင်ဆင်မှုနည်းပါးတဲ့အတွက်အခြေအနေဆိုးဝါးနေပါတယ်။ကားအပွားအလာအလွန်နည်းတဲ့နေပြည်တော်ကကွန်ကရစ်လမ်းမကြီးတွေကိုကတ်တရားစီထပ်လောင်းပြီးအဆင့်မြင့်တာကိုလည်းအံ့ဩနေကြပါတယ
်။နေပြည်တော်ဟာအစိုးရရုံးဆိုင်တဲ့အုပ်ချုပ်ရေးမြို့တော်သာဖြစ်တာမို့လက်ရှိတိဆောက်ရေးလုပ်ငန်းအားလုံးကိုရပ်ဆိုင်းတင်ကြောင်းအမျိုးသားလွှတ်တော်မှာဖေဖော်ဝါရီ17ရက်နေ့ကဒေါက်တာမြတ်ညာနာစုပြောသွားတာကိုမြန်မာတိုင်းသတင်းစာမှာဖော်ပြပါတယ်။မြေယာတွေကိုသိမ်းယူပြီးကားလမ်းကြီးတွေကိုကွန်ရက်လိုဖောက်လုပ်နေပေမဲ့အသုံးပြုသူမရှိဘူးလို့ဆိုပါတယ်။နေပြည်တော်နဲ့ဆက်ထားတဲ့ကားလမ်းတွေမှာကားမပြောနဲ့ဆိုင်ကယ်သွားတာတော့မတွေ့ရဘူးလို့ဆိုပါတယ်။စိတ်ကန်းနဲ့ဝေးတဲ့နေပြည်တော်မှာစက်မှုစုံတီထောင်လို့အကျိုးမရှိနိုင်ပါဘူး။စီးပွားရေးမျိုးတော်ဖြစ်လာဖို့အခြေအနေမပေးတဲ့နေပြည်တော်ကိုဆက်လက်တည်ဆောက်နေတာရပ်ဆိုင်းတဲ့ကြောင်းဒေါက်တာမြတ်ညာနာစုကအမျိုးသားလွတ်တော်မှာတင်ပြသွားတာဖြစ်ပါတယ်
။မြေယာအများအပြားသိမ်းယူပြီးတည်ဆောက်တဲ့နေပြည်တော်ကိုအစိုးရရုံးပြောင်းပြီးလင်းနဲ့အကြာ2009ခုနှစ်ဒီဇင်ဘာ29ရက်နေ့မှာနေပြည်တော်စီရင်တာယာရေးဥပဒေကိုဗိုလ်ချုပ်မှုကြီးတန်းရွှေကပြဋ္ဌာန်းပါတယ်။ဒီဥပဒေအရနေပြည်တော်စီရင်တာယာရေးကော်မတီဟာတိဆောက်ရေးလုပ်ငန်းအောင်မြင်မှုအတွက်လုပ်ချင်တာအလုံးကိုလုပ်ပိုင်ခွင့်ရှိနေပါတယ်။နေပြည်တော်တိဆောက်မှုကိုထိတ်တန့်ရွေးဝဲချက်လှုပ်ထားပြီးတော့မှတိဆောက်ပြီးလင်းနစ်ကြားမှထင်သလိုလုပ်ခွင့်ပေးတဲ့ဥပဒေကိုပြဋ္ဌာန်းတာဖြစ်ပါတယ်။အစိုးရလုပ်တာအလုံးမှန်ကြောင်းပြောတဲ့ဥပဒေဖြစ်ပါတယ်။ထင်းသလိုတိမ့်ယူပြီးပြန်လဲစွန့်ပစ်တဲ့မြေကိုအသိခံရသူကစုံစမ်းဖို့နေပြည်တော်ခရိုင်နဲ့မြို့နယ်တွေမှာမြေအသုံးချမှုစီမံခန့်ခွဲရေးကော်မတီယုံ7ခုဖွင့်လှစ်ထားရပါတယ်။မြို့နယ်4ခုစီပါဝင်တဲ့ခရိုင်2ခုကိုနေပြည်တော်ကောင်စီနယ်မြေဆိုပြီးအုပ်ချုပ်မှုဒေသလှုပ်ထားပါတယ်။ဒါပေမဲ့မြို့နယ်ဟောင်းတွေဖြစ်တဲ့တကုံပြင်းမတတ်တဲ့လေဝေးမှသာလူနေများပြီးအစိုးရရက်ွက်မှလူနေကျဲပါတယ်။နေပြည်တော်သွားအမြန်လမ်းမှာလမ်းပွင့်တဲ့နှစ်2009ကစပြီး9နှစ်အတွင်းကားမောက်လို့တည်ဆုံးသူ400နီးပါးရှိလာတဲ့အတွက်ပြည်ခိုင်ဖြိုးပါတီကဦးဆောင်ပြီးအမြန်လမ်းတလျှောက်ပရိတ်ရွရာကြောင်းသိရှိရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနှာစင်နိုင်ကြပါတယ်ရှင်
ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့၅စုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတယ်ဆိုတော့ပို့ပြီး
ဟိုတခါဘာဘဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဘောကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့
VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရှင်နေ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြတ်တာအတေးလက်ဆောင်ပါခြင်းနဲ့နိုင်စင်ချင်းလျာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနဲ့ရန်ကုန်မြို့ဖြစ်ပါတယ်ရှင်ဗီဒီယိုကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ
်ဗီဒီယိုအမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစုစည်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI 1တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့ UWSA ဝါပီတွေ့ဆုံညီညွတ်ရေးတက်မလို့လို့ကြားစစ်ရေးတင်းမာမှုတွေတည်လဲရရှိခဲ့ပြီးဖြစ်ပါတယ်။ကချင်စစ်ပြည်ဒုက္ခသည်တွေအတွက်နိုင်ငံတကာကလည်းအကူအညီတွေဆက်လက်ပေးဖို့ပြည်တွင်းပြည်ပရောက်အရက်ဘက်လူမှုအဖွဲ့အစည်း80ဘွဲ့ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာနေနေတဲ့ကလော်ခီလာဒေတာမှာတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကနေဘာထူးခြားမှုတွေရှိနေတယ်လဲဆိုတာတွေကိုကြားကြားရမှာပါရှင်
ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့အတွင်းတစ်ထုတ်လုပ်မှုပြဿနာကြောင့်မြန်မာစစ်တပ်နဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်မတော်တွေအကြား9ရက်ကြာစစ်ရေးတင်းမာနေရကနေနိုင်ငံတော်တမတ္တဦးသိန်းစိန်ကိုရိုင်းညွန့်ကြားချက်ထုတ်ပြီးဝင်ရောက်ဖြေရှင်းပေးလိုက်တဲ့အတွက်ပြည်လီမှုရရှိခဲ့ပြီလို့ဝတပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဂျွန်လာရှိရနေကပုံပါချင်းမြို့မှာနှစ်ဖက်ကောင်းဆောင်တွေတွေ့ဆုံပြီးဖမ်းထားတဲ့သူတွေကိုအပြန်အလှန်ပြန်လွတ်ပေးဖို့သဘောတူလိုက်တဲ့အတွက်စည်ရဲတင်းမာမှုပြေလျှော့သွားတယ်လို့လဲပုံပါချင်းနယ်ခံစီးပွားရေးလုပ်ငန်းရှင်တဦးကပြောပါတယ်ပြီးခဲ့တဲ့ဂျွန်လာစံပိုင်းကမိုင်းတုံမြို့နယ်မဲကန်ကျေးရွာအုပ်စုနမ်ဆိုင်ကျိုးဝိုင်းတစ်တော်အတွင် UWSA ဝတပ်ဖွဲ့ဝင်တွေတစ်ခိုးထုတ်နေတယ်ဆိုပြီးမြန်မာအစိုးရတပ်ခမရ159ရဲတပ်ဖွဲ့နဲ့တစ်တော်ရဲတို့ကစုပေါင်းပြီးဝတပ်ဖွဲ့ဝင်တွေအပါအဝင်16ဦးကိုဖမ်းဆီးခဲ့တယ်လို့ဝတပ်ဖွဲ့ဘက်ကလည်းတစ်တော်နဲ့ရဲတပ်ဖွဲ့ဝင်12ဦးကိုဖမ်းဆီးခေါ်ဆောင်သွားပါတယ်ဒီလိုနှစ်ဖက်ကြားစစ်ရေးတင်းမာလာနေတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်မှုဖြစ်ပွားနေခဲ့ပြီးနှစ်ဖက်အဖွဲ့ညှိနှိုင်းမှုကြောင့်စစ်ရေးတင်းမာမှုပြေလျှော့သွားတာလည်းဖြစ်ပါတယ
်တချင်လက်နက်ကန်အဖွဲ့ KIA နဲ့မြန်မာအစိုးရစစ်တပ်တို့အကြားတကြော့ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာ၄နှစ်ပြည့်ခဲ့ပြီဖြစ်ပြီးကချင်စစ်ပြေးဒုက္ခတွေတွေအတွက်နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးဖို့ကချင်မဟာမိတ်အဖွဲ့ကနေဦးဆောင်ပြီးပြည်တွင်းပြည်ပရောက်အရက်ဖက်လူအဖွဲ့အစည်း80ဖွဲ့ကနေကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ဇွန်လ9ရက်နေ့မှာလူမှုအဖွဲ့အစည်း80ဖွဲ့ကနေကြေညာချက်ထုတ်ပြန်ပြီးတောင်းဆိုခဲ့တာပါ။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအသီးသီးမှာခိုးလုံနေကြတဲ့စစ်ပြေးဒုက္ခတွေတရင်ကျော်ဟာပြီးခဲ့တဲ့2014ခုနှစ်ကစလို့ရိတ်ခါအထောက်ပံ့တွေမရတော့တဲ့အပြင်ကျမ်းမာရေးပညာရေးရန်ပုံငွေတွေပြက်လက်နေပြီးအခက်အခဲမျိုးမျိုးဖြစ်ပွားနေတဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့ကချင်ချင်းချင်းရေးကွန်ရက်ကတော်ခေါင်ကြာကပြောပါတယ်။တအပြင်စစ်ပွဲ၄နှစ်အပြည့်မှာကချင်ဒေသစစ်ပွဲတွေလည်းမြန်မာစစ်တပ်ကနေလူ့အခွင့်အရေးချိုးဖောက်မှုကိစ္စရပ်တွေကိုအရေးယူဆောင်ရွက်ပေးဖို့ AI လို့ခေါ်တဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့လည်းတိုက်တွန်းထားပါတယ်။
ရခိုင်ပြည်နယ်မောင်တောမြို့နယ်မှာတနက်နဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ဘင်္ဂလီအမျိုးသမီးတဦးနဲ့အမျိုးသားတဦးထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ဂျွန်လ9ရက်နေ့ညနေပိုင်းမှာဆိုင်ကယ်စီးလာတဲ့ဥစမန်ဆိုသူကိုမောင်တောမြို့မှာအနောက်ရက်ကွက်အရောက်မှာအမည်မသိလူတစုကတနက်နဲ့ပြစ်ခတ်ခဲ့လို့ဒဏ်ရာရရှိခဲ့တဲ့အတွက်မောင်တောဆေးရုံမှာစေဝါကုသမှုခံနေရတယ်လို့မောင်တောမြို့နယ်ရဲမှူးကပြောပါတယ်။ဒီမှုခင်းနဲ့ပတ်သက်လို့တရေခံတွေကိုရဲတပ်ဖွဲ့ကနေလိုက်လံစုံစမ်းနေစေလို့လည်းသူက ဆိုပါတယ်ရခိုင်ပြည်နယ်မောင်တောမြို့ဟာတဖက်နိုင်ငံနဲ့ကက်လက်တီရှိနေတဲ့အတွက်နေကြော်ဓမြမှုတွေမကြာခဏဖြစ်ပေါ်လဲရှိနေပေမဲ့လည်းအခုလိုတနက်နဲ့လှုပ်ချံမှုဟာပထမအကြိမ်ဖြစ်တယ်လို့မောင်တောမြို့နယ်ရင်းမူကြီးကပြောပါတယ်
တိုင်းဒေသတွေမှာပညာရေးလိုအပ်ချက်ကြောင့်အရေးချင်းရှိတဲ့ကျောင်းဆရာကျောင်းဆရာမများရှိလာဖို့အတွက်ငါးကြိမ်မြောက်ဆရာဖြစ်တင်တန်းကိုထိုင်းမြန်မာနယ်စမဲဆောက်မြို့မှာဖွင့်လှစ်နေတာဖြစ်ပါတယ်။ဇွန်လ9ရက်နေ့ကစတင်ဖွင့်လှစ်တဲ့အဲ့ဒီတင်တန်းမှာဆယ်လကြာတင်တန်းဖြစ်ပြီးကချင်၊ကယား၊ကရင်နီ၊ကရင်ချင်း၊မွန်ပမာ၊ရှမ်းတအန်းပလောင်၊ပအိုးဆူမီလာဟူနာကစတဲ့တိုင်းရင်းသားတွေကဆရာဆရာမ85ဦးပါဝင်တက်ရောက်ပြီးတင်တန်းနဲ့တက်ဆိုင်တဲ့ဘာသာရပ်အပြင်ကွန်ပျူတာဘာသာရပ်နဲ့ယဉ်ကျေးမှုဖလှယ်ချင်းများဆိုင်ရာကိုလည်းတင် जा ပေးခဲ့တယ်လို့သိရပါတယ်။ဒီတင်တန်းကိုနိုင်ငံတကာပညာရေးအဖွဲ့ရွှေ့ပြောင်းမြန်မာအလုပ်တမားပညာရေးကော်မတီမြန်မာရွှေ့ပြောင်းဒေတာဆရာဆရာမအစီယုံနဲ့မြန်မာရွှေ့ချမ်းကျောင်းပညာရေးအစီအစဉ်အဖွဲ့ကနေကြီးမှုပြုလုပ်ခဲ့တာဖြစ်ပါတယ်။
ချင်းပြည်နယ်ရဲ့2014-15ပညာသင်နှင့်တက္ကသိုလ်ဝင်ခွင့်စာမေးပွဲအောင်ချက်ပမာဏဟာတဆကျော်မြင့်တက်လာခဲ့ပေမဲ့တနိုင်ငံလုံးအတိုင်းအတာမှာတော့အောင်ချက်အနှိမ်ဆုံးအဆင့်မှာဆက်လက်တည်နေဆဲဖြစ်ပါတယ်။ချင်းပြည်နယ်ရဲ့အောင်ချက်မှာ18.84ရာခိုင်နှုန်းရှိပြီး2013-2014ပညာသင်နှစ်မှာတော့8.39ရာခိုင်နှုန်းသာတက္ကသိုလ်ဝင်တန်းစာမေးပွဲအောင်မြင်ခဲ့ကြတဲ့အတွက်အောင်ချက်တဆကျော်မြင့်တက်လာခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့ချင်းပြည်နယ်ကနေတက္ကသိုလ်ဝင်တန်းဖြေဆိုသူကျောင်းသားဥယျာဉ်စုစုပေါင်း 9,639 ရှိတဲ့အနက်ကျောင်းသူကျောင်းသားစုစုပေါင်း 1,920 ဦးအောင်မြင်ခဲ့ကြပါတယ်။2014-15ပညာသင်နှစ်မှာအေယာဝတီတိုင်းကအောင်ချက်အကောင်းဆုံးဖြစ်ပြီး6နှစ်ဇက်တိုက်အောင်ချက်အကောင်းဆုံးဖြစ်ခဲ့တဲ့မွန်ပြည်နယ်ကတော့ဒုတိယအဆင့်လျှော့ကျခဲ့ပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကရင်မျိုးသားအစည်းအရုံး KNU ရဲ့ထိန်းချုပ်နေမြေတဲကလောခိလာဒေသမှာတိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေအစည်းအဝေးကနေအစိုးရနဲ့ဆက်လက်ဆွေးနွေးရန်ကြံရှိနေသေးတဲ့ NCA မူကြမ်းကိစ္စတွေဆွေးနွေးဖို့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ဖွဲ့စည်းလိုက်ပြီး NCCT မှာပါတဲ့တိုင်းသာလက်နက်ကိုင်အဖွဲ့အလုံးမပါဘဲ NCA ကိုလက်မှတ်မထိုးဘူးဆိုတဲ့ဆုံးဖြတ်ချက်တစ်ရက်ကိုလည်းချမှတ်နိုင်ခဲ့ပါတယ်။ဒီကြောင်းတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေခုလိုတင်ဆက်ထားပါတယ်။
လောက်ခိလာတိုင်းရင်သားထိပ်သီးညီလာခံကနေဆုံးဖြတ်ချက်အရပြည်ရစဲရေးစာချုပ်ချုပ်ဆိုနိုင်တဲ့အထိဆောင်ရွက်သွားဖို့ဆွေးနွေးညှိနှိုင်းရေးအဖွဲ့ကိုဖွဲ့စည်းထားတယ်လို့ NCCD အဖွဲ့ရဲ့ဒုတိယခေါင်းဆောင်ပတူကွယ်ထူးဝင်းကခုလိုပြောပါတယ
်ဆွေးနွေးညှိနှိုင်းအဖွဲ့ဆိုတာကိုကျွန်တော်ဖွဲ့လိုက်တယ်ကြံတဲ့အချက်တွေပေါ်လေသူပြည့်စွက်ပြည့်စင်တဲ့အချက်တွေကိုပြည့်စွက်နဲ့ညှိဖို့အတွက်ဆက်လက်ညှိနှိုင်းဖို့အတွက်ပေါ့ NCO ပြည့်ပြတ်တဲ့အထိပေါ့
တိုင်းဒေသနဲ့ကန်ဖွဲ့စည်းများရဲ့တနင်္ဂနွေလို့ပြည်ကရစရေးဆိုင်ရာအစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့မှာအဖွဲ့ဝင်15ဦးပါဝင်တာဖြစ်ပြီးတနင်္ဂနွေလို့ပြည်ကရစရေးညှိနှိုင်းဆောင်ရွက်ရေးဖွဲ့ NCCD ကတော့ဆက်လက်ရှိနေအောင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါအပြင် NCA စာချုပ်ကိုလက်မှတ်ရေးထိုးရမှာလက်ရှိမြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့တောင်လက်နက်ကန်ဖွဲ့၊ကိုကန်လက်နက်ကန်ဖွဲ့နဲ့ရခိုင်တပ်မတော်တို့ပါဝင်လက်မှတ်ရေးသူရေးဆိုတဲ့မူတရကိုလည်းဆုံးဖြတ်ချက်ချခဲ့တယ်လို့ဘဒူကွယ်ထူးဝင်းကဆက်ပြောပါတယ
်ကျွန်တော်တို့အကုန်လုံးပါဝင်ရေးဆိုတဲ့နေရာမှာ NCCD အဖွဲ့ရဲ့16ပြည်မှာမကတခြားတိုင်းသားလက်နက်အဖွဲ့စီအကုန်လုံးမှာပါဝင်လက်မှတ်ရေးသူကိုပြောတော့ကျွန်တော်တို့လည်းခံယူထားတယ
်ဒီညီလက်ခံမှာရခိုင်တပ်မတော်တောင်းပလောင်တပ်ဖွဲ့နဲ့ကိုကန်တပ်ဖွဲ့တို့ကနေ NCCD ကနေနှုတ်ထွက်ဖို့အစိုးတင်သွင်းခဲ့ပါတယ်ရခိုင်တပ်မတော်အနေနဲ့ဗားကြောက် NCCD ကနေနှုတ်ထွက်ရတယ်ဆိုတာနဲ့ပတ်သက်ပြီးတော့ရခိုင်တပ်မတော်ရဲ့အရှိပိုင်းဒေတာစီယုံရီမှုဦးထုံးအောင်သာကအခုလိုပြောပါတယ
်။ကျွန်တော်ထွက်မှာပေါ့။တစ်ဖက်ကလက်မဲ့ထိုးပြီးတဲ့အချိန်မှာကျွန်တော်တို့ဖိုင်ဒေတာမာရောကိုကန့်မာရောတအောင်းမာရောတခြားကချင်မာရောစစ်တွေဖြစ်ဖြစ်နေပြီး NCCT အနေနဲ့ဘာမှပြောပိုင်ခွင့်ဆိုပိုင်ခွင့်လည်းမရှိဘူး။ NCCT ထဲမှာဝင်နေတာကတယောက်ကျိုးစီးပွားကိုတယောက်ကာကွယ်ဖို့စာနာဖို့အတွက်ဖွဲ့ထားတာလေ။ဒါပေမဲ့ဒီလိုဘာမှမပတ်သက်နိုင်တော့ဘာမှမပြောနိုင်တော့လေ။ဘာမှမထုတ်ဘူးပေါ့ဗျာ။
လောက်ခိလာတိုင်းဒါထိပ်သီးညီလာခံကိုအခုလ2ရက်နေ့ကနေ6ရက်နေ့ထိ10ရက်သာဆွေးနွေးခဲ့ကြတာဖြစ်ပြီး2015ရွေးကောက်ပွဲမတိုင်ခင်အပြစ်ခံရစရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့ကမ္ဘာကုလသမဂ္ဂထွေထွေသွေးဤမှုရဲ့မြန်မာနိုင်ငံဆိုင်ရာထူးချံပေးရာရှိမစ္စတာဗီဂျေနမ်ဘီယာနဲ့တရုတ်ပြည်ထောင်သမရနိုင်ငံအထူးကူဆယ်လေတို့ကနေတိုင်းဒါခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မောင်နှံခရိုင်တောင်ပြုံမြို့နယ်ခွဲမှာမြန်မာအစိုးရကနေယာယီကယ်ဆယ်ထားတဲ့လေစီးပြေဒုက္ခသည်တထောင်နီးပါးတွေက150ကိုဇွန်လ10ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံအာနာပိုင်တွေကိုတရားဝင်လွှဲပြောင်းပေးလိုက်ပြီးဖြစ်ပေမဲ့ကြန့်ရှိနေသေးတဲ့ဒုက္ခသည်တွေအနေနဲ့ရခိုင်ပြည်နယ်မှာစုပုံနေရတဲ့ပေါ်ဒေသခံတွေကစိုးရိမ်မှုတွေဖြစ်ပွားနေကြပါတယ်ဒီအချိန်လေးကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
ये खाई भी नहीं मौरों में ने टॉप योर दुकान दे सके मां यौशी ने लेसी भी दुकान दे थे का त्यागा से यको बंगाल देश आना भी दुकान लुट जाओ यूके बे में चेने दे लेसी दुकान दे दुकान सुपुंठा रे बां मौरों में कंट उपचे उबाशु का दूर में ये खाई बाजार ने खुलो प्यो बा
ကတော့ဟာသူတို့နိုင်ငံသားဖိုင်းလို့လာခံရလို့တချို့တော့ကတော့သူတို့နိုင်ငံသားလို့ပြောပြီးလက်ခံပါတယ်။ဂျန်နဲ့90ကိုတော့ဘယ်ကမှမသိဆိုပြီးဘင်္ဂလားဒေ့ကခြံထားချက်ပါတယ်။သူတို့ကိုဘယ်တော့ပြန်ယူမယ်ဆိုတာလည်းမသိဘူး။ဒါကြောင့်ကျွန်တော်တို့စိုးရင်တာဒီလိုနဲ့နည်းနည်းချင်းခြံထားလို့များလာရင်ကျွန်တော်တို့မြို့နယ်အတွက်လည်းစိုးရင်ရတယ်။
မေလာ20ရာနှစ်ကမောက်တော်မျိုးနယ်အတွက်မှာလေစီဒုက္ခသည်900နဲ့မေလာ20ကိုရာနှစ်ကအေးရဝတီတိုက်တွန်းမှာဖမ်းမိတဲ့လေစီဒုက္ခသည်900ကျော်ကိုတောင်ပြုံမျိုးနယ်ခွေးမှာယာယီကိစ္စထားပြီးအေးဒီထက်ကတရားငါစီဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလွှဲပြောက်ယူခဲ့တာပါ။ကျန်ရှိနေတဲ့လေစီဒုက္ခသည်တွေကိုလည်းအမြန်ဆုံးနေရက်တွေကိုပြန်ပို့ဖို့လိုလားနေကြတယ်လို့မောက်တော်မျိုးအလိုတော်ပြည့် သူတွေအများစုဖြစ်တယ်လို့ပြောဆိုနေကြတာဟာမှန်ကန်မှုမရှိဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝင်းနမောင်လွှမ်းကဒီလ6ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့အတွင်းတစ်ထုတ်လုပ်မှုပြဿနာကြောင့်မြန်မာစစ်တပ်နဲ့ UWSA ဝါပီသွေးစည်းညွညွရေးတပ်မတော်တွေအကြားရက်သက်တပတ်အကြာစီရင်တင်းမာမှုမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကိုရညွန်ကြားချက်ထုတ်ပြီးဝင်ရောက်ဖြေရှင်းပေးလိုက်တဲ့အတွက်ပြည်လည်မှုရရှိခဲ့ပြီးဖြစ်ပါတယ်။ကချင်လက်ကင်အဖွဲ့ KNA နဲ့မြန်မာအစိုးရစစ်တပ်တို့အကြားလေးနှစ်တာတိုက်ပွဲအတွင်းကချင်စစ်ပြေဒုက္ခသည်တွေအတွက်နိုင်ငံတကာကနေလူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးဖို့ပြည်တွင်းပြည်ပရောက်အရက်ဘတ်လူမှုအဖွဲ့အစည်း80ဘက်ကနေကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမက
အမေရိကန်American တန်ရက်ဂျာတာပလီနေညာပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုနားဆင်နေတဲ့တိုင်းရင်းသားသတင်းလွှာအစီအစဉ်ကိုတော့တောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့9နိုင်ကနေ10နိုင်အထိအစီအစဉ်အစဆုံးကိုအတန်လှင့်ချိန်ပြပြချင်းည10နိုင်ကနေ17နိုင်အထိမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီနေ့ညပဲအစီအစဉ်ဆုံးသတ်ခဲ့မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြေညာပေးပါဦးမယ်ရှင်
။ဒီကနေ့နိုင်ငံအမ်ပါပြည်နယ်မှာခြေဆိုင်ပြီးအီရတ်တပ်တွေကိုကူညီဖို့အမေရိကန်တပ်ဖွဲ့ဝင်နောက်ထပ်450ဆေးလို့ပြင်ဆင်နေချိန်မှာပဲအီရတ်တပ်ဖွဲ့တွေအတွက်လေ့ကျင့်ကြံပေးနိုင်မယ့်နေရာတစ်ခုဖန်တီးဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်စစ်ပဆိုင်ရာအကြီးအကဲကပြောလိုက်ပါတယ်။အီရတ်တပ်တွေကိုကူညီနိုင်မယ့်နောက်ထပ်နည်းလမ်းတစ်ခုဖြစ်စဉ်းစားနေတာဖြစ်တဲ့အကြောင်းအီတလီနိုင်ငံမှာအမေရိကန်တပ်မှုတွေနဲ့တွဲဆုံခဲ့တဲ့အမေရိကန်ပူးတွဲဆေးဦးစီးချုပ်များအောက်တာမာတင်တမ်ဆီကဒီကနေ့ပဲပြောဆိုခဲ့တာပါ။တရုတ်နိုင်ငံလူမျိုးရေးဆိုင်ရာအကြီးအကဲအောင်ဆောင်ယုံခံကိုအာရီလိုက်စားမှုနဲ့ထောင်နဲ့တစ်ဆယ်ရွှေချမှတ်လိုက်ပါတယ်။တရုတ်ကွန်မြူနတီပါတီရဲ့အာရီလိုက်စားမှုတိုက်ဖြည့်ရေးလုံခြုံရေးနယ်မှာအာနာရှိဆုံးရရှိသူကိုအရေးယူလိုက်တာဖြစ်တယ်လို့လည်းတရုတ်စိုးရမယ်ဆင်ဝါတဲ့ကဖော်ပြထားပါတယ်။ပထမဆုံးအခြေတရုတ်နိုင်ငံခီးစဉ်ဖြစ်ပြီးချင်းမြို့မှာရောက်နေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာဒီနေ့မှာတော့တရုတ်သမ္မတရှီချင်းဖြစ်နဲ့တွေ့ဆုံပါတယ်။ပြည်ချင်းမြို့ကပြည်သူ့ခမ်းမဆောင်မှာတွေ့ဆုံချိန်မှာတော့ပြည်ထဲမှာအပြောင်းလဲတွေရှိပေမဲ့65နှစ်ကြာနှစ်နိုင်ငံဆက်ဆံရေးကိုပုံမခိုင်မြအောင်ဆက်လက်ကြိုးပမ်းသွားဖို့တန်ထိုင်တန်ချထားတဲ့အကြောင်းတရုတ်သမ္မတကိုကူကပ်ပြီးအစိုးရနဲ့တရုတ်ဘုတ်သတင်းစင် CCTV ကဖော်ပြခဲ့တာပါတရုတ်ကွန်မြူနတီပါတီနဲ့ NLD ဆက်ဆံရေးကလည်းပုံမကြီးထွားလာနေပြီးဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်ကနေနှစ်နိုင်ငံကြားနားလည်မှုတွေပုံမခိုင်မြလာအောင်အထောက်အကူဖြစ်စေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကတော့အိန္ဒိချင်းတရုတ်နိုင်ငံနဲ့နိုင်ငံရေးပါတီချင်းကြားမှာသာမကလူလူချမ်းမှာပါရင်းနှီးမှုတွေပုံမူရရှိလာစေဖို့မျှော်လင့်ထားတဲ့အကြောင်းလည်းတုံ့ပြန်ပြောဆိုခဲ့ပါတယ်
။ကြာသပတေးနေ့ညနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့နစ်ကီဗန်နော့ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစသ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုတော့ line to meter 3240 48တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမခွန်မျိုးပါ
This program has come to you from the Voice of America, Washington.